Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေရညာတညာဖြစ်ပါစီဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VU American တန်ကနေ2022ခုနှစ်ဧပြီလ29ရက်ကျော်သတင်းနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51တို့အပြင် VU ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာမကွေးနဲ့မိထီလာလေးတဲ့စခန်းလေးဒီညမှာတိုက်ခိုက်ခံခဲ့ရပါတယ်
အဲ3နာရီကျန်ပါတော့နည်း3နာရီကျန်မှာအဲပောက်ကွဲတံချားရတာပေါ့အဲ့တော့အဲ့ပောက်ကွဲတံချားတဲ့အခါမှာအမီနာအတိ
အကွေးမျိုးကန်တူပြောပြသွားတာဖြစ်ပါတယ်ဒီအကြောင်းကိုတော့မချာခင်မှာနားဆင်ရမှာပါဒါပြင်ချင်းပြည်နယ်မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားကနောက်ဆုံးအခြေအနေတခါရန်ကုန်နဲ့မန္တလေးအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲအခြေအနေနဲ့ဒီနေ့ပြုလုပ်ခဲ့တဲ့ပညာရေးသပိတ်အပါအဝင်အမေရိကန်သမ္မတဂျိုးဘိုက်ဒန်မနေ့ညကလွတ်တော်နေ့ရက်စလုံးကိုပထမဆုံးအချိန်မိန့်ခွန်းပြောကြားခဲ့တဲ့အကြောင်းစာရာလေးကိုနားဆင်ရဖို့ရှိပါတယ်။ကိုရောဂျာသပရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှန်းများသတင်းအောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းနေပြီးမဲ့ဆေးရနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမြို့ရွာတွေမှာပုံစံမျိုးစုံနဲ့ဆက်ရှိနေပါတယ်။လူမျိုးရေးတင်းကျပ်တဲ့ရငုံမျိုးအတွင်မြောက်ဥက္ကလာတာမွေအပြင်ဆေးဥချုပ်ရေးကြီးညာထားတဲ့လှိုင်းသားရမှာလည်းယောက်ျားသပိတ်တွေပြေလုကြပါတယ်။ချီပီတာတိုက်ကြီးကမာယုလှိုင်းတန်မြေမျိုးတွေမှာလည်းလူမဲ့သပိတ်ဘူးသပိတ်လှုပ်ရှားမှုတွေဆက်ပြီးတော့ရှိပါတယ်။ရငုံမျိုးရင်းပြေးဆွဲတဲ့ YBS ဘတ်စကားတွေပေါ်ဓာတ်တိုင်တွေနဲ့လူသွားများတဲ့နေရာတွေမှာကျွေးကြော်တန်တွေရေးထားတဲ့ဆာရွက်တွေကိုတောင်တကုံသပိတ်ခေါင်းဆောင်လူငယ်တွေကဒီကနေ့လိုက်ကပ်ပြီးဆရာနာတိတ်မှုကိုစန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြခဲ့ပါတယ်။ပြစ်ခတ်မှုတွေရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့လဲစုပေါင်းတပိတ်၊မြတောင်တပိတ်၊ကျောင်းသားတပောင်းစုစတဲ့တပိတ်စစ်ကြောင်းတွေလမ်းလျှောက်ဆန္ဒပြကြပါတယ်။ဒါပြင်ဖားကန့်ဒဝဲ၊ကြောင်မဲ၊ကလေး၊ပကံညောင်မြို့တွေမှာလူရနဲ့ချီပြီးတော့ဆန္ဒပြကြပါတယ်။ရွှေဘိုမိုးကောင်ကုတ်ခိုင်မုံရွာမြို့တွေမှာလဲပျောက်ကြားတပိတ်၊လူမဲတပိတ်တွေရှိပါတယ်။မင်းစင်လိုလိုဆန္ဒပြပွဲရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာဒီကနေ့လဲကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းစာတမ်းတွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ပါတယ်။စစ်တပ်နဲ့ဒေသခံတွေအကြားပြစ်ခတ်မှုတွေဆက်ရှိနေတဲ့မင်းတပ်မြို့မှာလဲအခြေအနေတွေကဆက်ပြီးတော့တင်းမာနေပါတယ်။ဒီကနေ့မနက်ပိုင်းမကွေးလေတပ်နဲ့မိထီလာလေတပ်စခန်းတွေကို short တိုက်ဒုံးနဲ့ပြစ်ခတ်ခံရတယ်လို့ဒီကနေ့ပြုလုပ်တဲ့စစ်ကောင်စီပြန်ကြားရေးသတင်းစာရှင်းလင်းပွဲမှာအတည်ပြုပြောပါတယ်ရှင်။မြန်မာနိုင်ငံမှာလာမယ့်လတွေအတွင်းလူသန်းနဲ့ချီပြီးတော့စားနပ်ရိက္ခာအခက်တွေ့နိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ
် WFP has estimated that over the next 6 months as many as 3.4 million
လာမယ့်6လအတွင်းခန့်မှန်းချက်လူဦးရေ3သန်း4သိန်းလောက်အစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရိမ်ပွဲရအဆင့်ရင်ဆိုင်ရနိုင်တယ်လို့ WFP ကခန့်မှန်းထားပြီးကျွန်တော်တို့ကိုယ်တိုင်နဲ့တခြားအဖွဲ့အစည်းတွေစီကအကူအညီတွေလိုလာနိုင်ပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဌာနညွှန်ကြားရေးမှူး Marcus Pryor က AP သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကမီးမြန်ခန်းအတွင်းမှာပြောဆိုသွားပါတယ်။ဗန်လုံငန်းလေပတ်မှုတစ်စိတ်တစ်ပိုင်းရန်ဆိုင်နေတာကြောင့်မြန်မာနိုင်ငံအတွင်းငွေလွှဲတာပြပကနေငွေပေးပို့တာတွေမလုပ်နိုင်တော့ဘဲနဲ့အခက်အခဲနဲ့ရင်ဆိုင်နေရတာဈေးကွက်မှာစားနေရခါရှားပါလာနိုင်တာစတဲ့အခြေအနေတွေကိုသူကထောက်ပြပြီးတော့အခုလိုသတိပေးတာပါ COVID-19 ရောဂါကူးစက်မှာဆိုရင်ပြီးတော့လုပ်ငန်းတွေရပ်ဆိုင်းထားတဲ့အတွက်ဆင်းရဲနွမ်းပါတဲ့အခြေအနေပိုဆိုးလာတဲ့အထူးသဖြင့်ဆင်ကြီးဖုံးဒေသတွေမှာနေထိုင်သူတွေဟာအခုပေါ်ပေါက်လာတဲ့နိုင်ငံရေးအကျပ်အတည်းကြောင့်ရက်တည်ရေးအတွက်အခက်အခဲတွေထပ်ပြီးကြုံနေရတယ်လို့လည်းသူကပြောပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊စောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအလုံသမားအတော်များများအလုပ်ပြုတ်တာကြောင့်မြို့ပြစင်ကြေဖုံးမှာအစားအစာဝယ်ဖို့တော့ငွေကြေးမတက်နိုင်တဲ့အခြေအနေနဲ့ပုံပြီးတော့ကြုံလာနေရတဲ့အကြောင်းလဲ WFP တာဝန်ရှိသူတွေကသတိပေးနေပါတယ်ရှင်။ COVID ကဘီးကြောင့်အကျပ်အတည်းတွေကြုံခဲ့ရတဲ့ American ပြည်တော်စုမှာကယောဂဘေးဆိုင်ရာကုညီထောက်ပံ့ရေးနဲ့ပြန်လည်နလန်ထွေးအစီအစဉ်တွေကိုသမရတာဝန်ယူချိန်ကနေရက်တရာစီမံကိန်းချဆောင်ရွက်ခဲ့ပြီးတဲ့နောက် American ပြည်ထောင်စုဟာပုံမှန်အတိုင်းပြန်လည်စတင်မှုအသင့်ရှိနေပါပြီလို့သမရဂျိုးဘိုင်ဒန်ကကွန်ဂရက်စ်လွှတ်တော်နေရရှိမှောက်မှာဗုဒ္ဓဟူးနေ့ကပြောဆိုခဲ့ပါတယ်ဒါဟာအထက်အောင်လွှတ်တော်နေရရှိမှောက်သမရဘိုင်ဒန်ပထမဆုံးမိန့်ခွန်းပြောကြတာပါ American မိသားစုတွေနဲ့ကလေးတွေအတွက်အစိုးရအထောက်အပံ့တွေကိုကြဲကြဲပြန့်ပြန့်တိုးချဲ့ထောက်ပံ့ပေးဖို့ သမရဘိုင်ဒန်ကအစီအစဉ်တွေရှိကြောင်းလည်းပြောပါတယ်အစိုးရထောက်ပံ့ရေးအစီအစဉ်ထဲမှာမူကျူပညာရေးနဲ့လူငယ်တွေအတွက်နှစ်နှစ်ဒေတာကောလိအခမဲ့တင်ယူခွင့်တွေပါဝင်ပါတယ်ဒါ့အပြင်သမရဂျိုးဘိုင်ဒန်ကသူသမရတာဝန်ယူပြီးရက်တရာအတွင်းနိုင်ငံတဝန်းကိုဗစ်ကာကွယ်စီတက်နေရကြောထိုးပြီးနိုင်ခဲ့တာကိုဂုဏ်ယူပြောသွားခဲ့တယ်လို့ကမ္ဘာအလယ်မှာအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍပြန်လည်ရရှိရေးလူအခွင့်ရေးအတွက်အလေးပေးဆောင်ရွက်နေရတယ်ကိုလည်းပြောပါတယ်အစိုးရအသုံးစည်းအတွက်ဒေါ်လာ4 trillion အစုပြည့်ချက်ကိုထောက်ခံမှုနဲ့သူသမရတာဝန်ဆက်ယူခဲ့တဲ့ဇန်နဝါရီလကစလို့နိုင်ငံတွင်းကြုံနေရတဲ့သမိုင်းဝင်အကျပ်အတဲတွေကိုထိထိရောက်ရောက်ကန့်တွဲဖြေရှင်းနေတဲ့အကြောင်းတွေကိုသမရကပြောကြားခဲ့ပါတယ်ရှင်။အီရန်နိုင်ငံအပေါ်ချမှတ်ထားတဲ့တင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့အမေရိကန်အစိုးရကစဉ်းစားသုံးသပ်နေပါတယ်။2015ခုနှစ်ကအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ထဲအီရန်ပြန်လည်ဝင်ရောက်ရေးကြိုးပမ်းတဲ့အနေနဲ့အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းဖို့တုံ့တက်နေတာဖြစ်ပါတယ်။ဒီလိုစဉ်းစားတုံ့တက်နေကြောင်းကိုလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်အရာရှိတွေနဲ့အရာရှိဟောင်းတွေကပြောသလိုဗီယက်နမ်မှာပြည်လုံနေတဲ့တဆင့်ခံဆွေးနွေးပွဲတွေနဲ့နှိစက်သူတွေကလည်းပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့အရေးယူဒဏ်ခတ်မှုကိုရုပ်သိမ်းပေးမလဲဆိုတာကိုပြောကြားဖို့ငင်းဆန်ပါတယ်2015ခုနှစ်သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တဲ့သမရဟောင်းထရမ့်အစိုးရဟာတင်းကျပ်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေအီရန်အပေါ်မှာချမှတ်ထားခဲ့တာပါထရမ့်အစိုးရကဒီလိုတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်တက်လာမယ့်အမေရိကန်အစိုးရစစ်ဆက်ဆွေးနွေးပွဲတွေမှာအခက်အခဲဖြစ်အောင်ပြုလုပ်ထားခဲ့တယ်လို့လက်ရှိအမေရိကန်တာဝန်ရှိသူတွေကလည်းထပ်ခါတလဲလဲဆွဆွဲထားပါတယ်အဲ့ဒီပိတ်ဆို့မှုတွေဟာအပြင်ပန်းအားဖြင့်အကြမ်းဖက်ဝါဒနဲ့သက်ဆိုင်တဲ့ပိတ်ဆို့မှုတွေဖြစ်ပါတယ်ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9390ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျတာဝရင်းနေညပိုင်း VOA American အတန်ရဲ့ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့ပိုးတွေ့သူသစ်နဲ့သေဆုံးသူနောက်ထပ်ကမ္ဘာစံချိန်အမြင့်ဆုံးဖြစ် 38,000 နီးပါးပိုးတွေ့ခဲ့ပြီး 3,600 ကျော်သေဆုံးခဲ့ကအခုအချိန်ထိစုစုပေါင်းပိုးကူးစက်ခံရသူက 18 သန်းကျော်လာနေပါပြီ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ကျတာဝရင်းမှာပိုးသစ်တွေ့သူ 39,259 ဦးနဲ့သေဆုံးသူက 3,645 ဦးထိရှိခဲ့တယ်လို့ထုတ်ပြန်လိုက်ချိန်မှာကာကွယ်ဆေးထိုးလုပ်ငန်းပြဿနာဖြစ်နေတဲ့သတင်းတွေကိုတော့ပယ်ချခဲ့ပါတယ်။စာဂန်ဂါရမ်ဆေးရုံကကြောက်ကက်ဆိုင်ရာဌာနအကြီးအကဲဒေါက်တာ DS ရာနာကလည်း
इस वजह मुद्दा है जी मेरे पास है वो है कि जो पेशेंट आ रहे हैं उनको ट्रीटमेंट करना है और पेशेंट का लोड कम करना
ဘရော့ချင်းနေပြန်ကောင်းလာမလဲကိုမှန်းဆနေတာထက်ကျွန်တော်အခုလောလောဆယ်တစ်ခုတည်းအလေးပေးလုပ်နေရတာကကျွန်တော်လူနာတွေကိုကုသပေးပြီးလူနာပမာဏလျှော့ချနိုင်အောင်ပါနောက်တစ်ခုအာရုံစိုက်တင်တာကလည်းဆေးဝါးအောက်ဆီဂျင်နဲ့လူဝင်အားပံ့ပိုးမှုတွေတိုးမြင့်ပြီးအထူးအောက်ဆုံးဖြစ်အောင်လုပ်ဖို့ပါတစ်ချိန်တည်းမှာသေဆုံးမှုအရေအတွက်ကိုလည်းရော့ချစေချင်ပါတယ်ဒါတွေကိုအဓိကထားလုပ်နေပါတယ်လို့ပြောသွားတာပါအိန္ဒိယမှာအဖြစ်များဆုံးနယူးဒေလီမြို့တော်မှာဒီနေ့ပိုးတွေ့သူပေါင်း 26,000 နီးပါးရှိခဲ့ကစစ်ဆေးသူပေါင်းရဲ့ 31.6 ရာခိုင်နှုန်းမှာပိုးတွေ့ခဲ့တာပါခင်ဗျထိုင်းနိုင်ငံမှာတော့ကိုဗစ်ပြန်ကောင်းထောင်လာတာထိန်းချုပ်ရေးထိုင်းဝန်ကြီးချုပ်ကိုအာဏာတွေပိုပုံပေးလိုက်တဲ့အပေါ်အာဏာရှင်ပူဆန်စီမာကိုစိုးရိမ်လာနေကြပါတယ်။ထိုင်းပြည်နန်းတော်ရဲ့အင်ကာနိနှောင်းပိုင်းတရားဝင်ကစက်ပြန်နှန်းတဲ့မှာကိုရိုနာဗိုင်းရပ်စ်နေနည်းရင်းနဲ့ပြည်သူတွေကိုကာကွယ်ပေးရေးအတွက်ဥပဒေ30ခုပါဝန်ကြီးဌာနအာဏာတွေကိုကြီးတဲ့ဦးစီးချုပ်ဟောင်းဝန်ကြီးချုပ်ဘရိုင်းချန်နိုချာလက်အောက်တိုက်ရိုက်ရာယီအဖြစ်လွှဲပေးခဲ့ပါတယ်။ထိုင်းနိုင်ငံပစ်စံညလုံးမျိုးရှိနရန်စရန်တက္ကသိုလ်ရဲ့အာဆီယံတိုင်ဝမ်လေ့လာရေးဌာနကပညာရှင်ပေါ်ချိန်ဘတ်စ်ကထိုင်းနိုင်ငံဟာကိုဗစ် -19 ကောင်းစေအောင်မှာအာနာရှင်ဆန်တဲ့ခေါင်းဆောင်တွေပိုဖြစ်လာစေတာအတွက်တကယ့်ကိုဥပမာပြစရာကောင်းဖြစ်လာနေပြီလို့သုံးသပ်လိုက်ပါတယ်။အခုလိုဝန်ကြီးချုပ်ကိုလွှဲပေးခဲ့တဲ့အာနာတွေထဲမှာလူဝင်မှုကြီးကြပ်ရေးကျန်းမာရေးနဲ့ပစ္စည်းဝယ်ယူတင်သွင်းရေးတွေကိုထိန်းချုပ်ပေးဖို့အပြင်အခြားကာကွယ်ရေးနဲ့အင်တာနက်ဆိုင်ဘာလုံခြုံရေးကဏ္ဍတွေလည်းပါဝင်ပါတယ်။အခုလိုလုံခြုံရေးကိစ္စပါဝင်ကျေပြန့်တဲ့အာဏာတွေကိုအထူးသဖြင့်အချိန်ကပ်သက်မသတ်မှတ်ထားပဲပေးရလိုက်တာကြောင့်အရင်ဗိုလ်ချုပ်ကြီးတွေအစွမ်းထက်ခဲ့တဲ့ထိုင်းနိုင်ငံမှာ အာနာဇွမ်းထက်သူနောက်ထပ်သူထပ်ပေါ်လာနိုင်တဲ့ကာလာတဲ့ရောက်သွားမှာကိုစိုးရိမ်နေကြတာပါခင်ဗျအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပါကစ္စတန်စစ်ဦးစီးချုပ်တို့ဖုံးဆက်ပြီးဒေသရင်းလုံခြုံရေးနဲ့အိမ်နေချင်းအာဖဂန်နစ္စတန်မှာနိုင်ငံခြားတပ်တွေရှော့ချရေးတွေဆွေးနွေးခဲ့ကြပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပါကစ္စတန်ဗိုလ်ချုပ်ကြီးကာမာဂျဗက်ဘတ်ရှွာတို့အခုလိုဆွေးနွေးခြင်းကအာဖဂန်မှာနောက်ဆုံးကျန်နေတဲ့အမေရိကန်တပ်သား 2500 ခန့်ပြန်ခေါ်ယူမှုကိုစက်တင်ဘာ17ရက်မတိုင်ခင်အပိသက်လုပ်ဖို့ဖြစ်လာချိန်မှာပါစနေနေ့တည်းကစတင်ခဲ့တဲ့ဒီတက်တွေပြန်ရွေးရေးလုပ်ငန်းစဉ်ဟာအမေရိကန်ရဲ့အရှိအကြာဆုံးစစ်ပွဲကိုအဆုံးသတ်နိုင်ဖို့လည်းရည်ရွယ်လှုပ်ဆောင်နေတာပါဝင်းဂျီအော့စတင်ကလည်းအာဖဂန်ငြိမ်းချမ်းညှိနှိုင်းမှုတွေအတွက်ပါကစ္စတန်အကူအညီပေးခဲ့မှုပေါ်ကျေးဇူးတင်ကြောင်းပြောခဲ့ပြီးပါကစ္စတန်ဆိုရနဲ့အမေရိကန်ဆိုရဆက်ဆံရေးအရေးပါမှုကိုလည်းထပ်ကတိပြုခဲ့တယ်လို့ပင်နဂွန်စစ်ဌာနချုပ်ကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်ထဲမှာပဲဆွေးနွေးခဲ့တဲ့ခေါင်းဆောင်နှစ်ဦးအနေနဲ့ဒေတာရင်းတည်ငြိမ်ရေးပါမှုနဲ့အမေရိကန်နဲ့ပါကစ္စတန်ကြားဘုံရီမှန်းချက်ပန်းတိုင်တွေအတွက်ဆက်လက်လက်တွဲဆောင်ရွက်သွားဖို့ဆန္ဒရှိထားမှုတွေကိုပါထည့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်ခင်တရုတ်နိုင်ငံအနေနဲ့အာကာသယာဉ်မှုတွေရေရှည်ထားနိုင်မဲ့ပထမဆုံးအမြဲတမ်းအာကာသယာဉ်စခန်းအတွက်အာကာသယာဉ်အဓိကအပိုင်းကိုလွှတ်တင်နိုင်ခဲ့ပါတယ်တရုတ်လို TRHE အင်္ဂလိပ်လို Heavenly Harmony လို့နာမည်ပေးထားတဲ့ဒီအာကာသယာဉ်ကိုဟိုင်နန်ကျွန်းမှာရှိတဲ့တရုတ်အာကာသယာဉ်လွှတ်တင်စခန်းကနေ Long March 5B Rocket ဒုံးကျည်နဲ့အာကာသတဲ့ဒီနေ့လွှတ်တင်လိုက်တာပါ။နောက်နှစ်ကုန်မတိုင်ခင်အာကာသတဲ့အမြဲတမ်းခြေစစခန်းတည်ဆောက်ပြီးအာကာသယာဉ်မှုသုံးစေလွတ်နိုင်ဖို့အတွက်အာကာသခီးစဉ်7ခုကိုစီစဉ်ထားရမှာအခုကပထမဆုံးဖြစ်ပါတယ်။အခုလွှတ်တင်လိုက်တဲ့အာကာသယာဉ်အဓိကပိုင်းမှာအာကာသယာဉ်မှုတွေအနေနဲ့တစ်ချိန်ကို6လကြာနေနိုင်မှာဖြစ်ပါတယ်။အာကာသစူးစမ်းလေ့လာမှုတွေလုပ်ဖို့အတွက်အာကာသစခန်းရဲ့နောက်နှစ်ခုကိုလည်းထပ်ဖြည့်တည်ဆောက်သွားမှာဖြစ်ပါတယ်။မကြာခင်တုန်းကပဲတရုတ်အာကာသအစီအစဉ်တွေနဲ့လောက်ပေါ်ကနမူနာစိတ်ပိုင်းတချို့ကိုမြေပြင်ပေါ်ပြန်တည်ယူနိုင်ခဲ့ပြီးရှေ့လာမှာလည်းအင်ကာဂျူစူးစမ်းလေ့လာရေးရင်ငယ်တစ်ခုလွှတ်တင်ဖို့စီစဉ်နေပါတယ်။တရုတ်နိုင်ငံဟာပြီးခဲ့တဲ့နှစ်ပိုင်းတွေကစလို့အာကာသစူးစမ်းလေ့လာရေးအရှိန်မြေလွှတ်ဆောင်ခဲ့ရမှာဒီနေ့လွှတ်တင်မှုကတော့နောက်ထပ်အောင်မြင်မှုတစ်ခုလို့သုံးသပ်ထားကြပါတယ်ခင်ဗျ။
နောက်ဆုံးရသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုဝင်းမင်းတို့ချင်ကြပေးကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီမနက်ငယ်ဆိုင်ရာသတင်းတွေကိုပြောခင်မှာအမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြခြင်းပါတယ်။အမေရိကန်ထက်နဲ့အောက်လွတ်တော်နေရာစလုံးရှိမှာပထမဆုံးအကျင့်ဖြစ်ဗုဒ္ဓဦးနေညကပြောကြားခဲ့တဲ့သမ္မတဂျိုးဘိုင်ဒန်မိန်ကွန်းမှာအမေရိကန်မှာအခြေခံစောင့်အုံတွေတည်ဆောက်ရေးနဲ့အလုပ်ကိုင်ဖန်တီးရေးအစီအစဉ်ကိုအဓိကပြောဆိုသွားပြီးအစိုးရအနေနဲ့အကောင်းဆုံးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားပါတယ်။လွှတ်တော်နေရာရှိသမရမိန်ကွန်းပြောကြားတဲ့ဆင်လာဟာဒီချိန်မှာတော့ COVID-19 ရောဂါကာကွယ်ရေးစီးမင်းတွေကိုလိုက်နာပြီးကျင်းပရတာကြောင့်အရင်ကနဲ့တိတိကျကျကွာခြားပါတယ်။အင်မီရောသတင်းတော့ပက်စီဝီဒကူဆိုရာသတင်းပေးပို့ထားတာကိုဦးသိန်းထောက်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Madam Speaker, the President of the United States.
ကောင်းလေခင်ဗျာလာကျင်းပပြီမလဲကယောဂကာလစီပင်စီကန်ဒီကြောင်းသဗ္ဗရဂျိုးဘိုင်ဒန်လွတ်တော်နေရရှိမိကွန်းပြောကြားတဲ့ဘွယ်မှာလူ100လောက်ပဲတက်ရောက်ခဲ့ပါတယ်အရင်သဗ္ဗရတွေတုန်းကဒီလိုခန်းသားတွေမှာလူ1600လောက်တက်ပါတယ်သဗ္ဗရဂျိုးဘိုင်ဒန်အမေရိကန်ပြည်သူတွေကိုအဓိကပြောသွားတာကဒီမိုကရေစီစနစ်ရှင်သန်နေတဲ့အစိုးရအနေနဲ့လည်းလုပ်ငန်းတွေထိရောက်အောင်ကောင်းတဲ့ဖော်နေတယ်ဆိုတာပ
ါ We're vaccinating the nationWe're creating hundreds of thousands of
နိုင်ငံမှာကျွန်တော်တို့ကာကွယ်ဆေးတွေထိုးပေးနေပါတယ်။လောက်ကင်တွေထောင်ထဲချီဖန်တီးပေးနေပါတယ်။လူတွေသူတို့ဘဝကိုသူတို့ပိုင်ဆိုင်ဖို့လက်စုပ်လက်ကင်ပြနိုင်တဲ့ရလက်တွေကိုကျွန်တော်တို့ကဖန်တီးပေးနေတာပါ။အခွင့်အလမ်းတွေတကားတွေဖွင့်ပေးနေပါတယ်။ညှတမှုနဲ့တရားဥပဒေကိုအာမခံပေးနေပါတယ
်။သဗ္ဗဘိုင်ဒန်ကသူ့ရဲ့ဒေါ်လာ 1.8 ထရီလီယံသုံးဆွဲမဲ့အမေရိကန်မိသားစုတွေရဲ့စီစဉ်ကပညာရေးနဲ့ကလေးငယ်တွေအတွက်ပိုပြီးထောက်ပံ့မဲ့စီစဉ်ဖြစ်တဲ့တစိတ်တပင်အားဖြင့်ချမ်းသာတဲ့အမေရိကန်တွေပေါ်အခွန်အရေးတိုးကောက်ပြီးဒီစီစဉ်ကိုထောက်ပံ့သွားမယ်လို့အဓိကပြောဆိုခဲ့ပါတယ်။တွတ်တော်နေရရှိမင်ကွန်းပြောကြားတဲ့အချိန်ဟာတခြားအမေရိကန်သမ္မတတွေပြောခဲ့တဲ့အချိန်တွေတဲ့သမ္မတဘိုင်ဒန်နောက်ကျပါတယ်။တိုင်းပြည်တော်ကလူတွေကိုကိုဗစ်ကာဝယ်ဆေးထိုးနေတဲ့အချိန်တွေဦးစားပေးနေတဲ့အတွက်ရောလူကြုံရေးအရစိုးရိမ်မှုတွေအတွက်ကြောင့်မှအခုလိုနောက်ကျနေတာပါ။ပြီးခဲ့တဲ့၄လအတွင်းကပဲသမ္မတဟောက်ဒေါ်နယ်ထရန့်ကိုထောက်ခံတဲ့သူတွေသမ္မတဘိုင်ဒန်နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ကြိုးစားရင်းလွှတ်တော်အဆောက်အဦကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပါတယ
် The worst attack on our democracy since the
ဒီတွင်စနောက်ပိုင်းကျွန်တော်တို့ဒီမိုကရေစီကိုအဆိုးဆုံးတိုက်ခိုက်ခံရတာပ
ါတရုတ်သမ္မတရှီကျင်းပင်ဟာသူ့တိုင်းပြည်ကိုကမ္ဘာရေးပါဆုံးအင်အားကြီးဆုံးတိုင်းပြည်ယူမှုဖြစ်စေချင်တယ်လို့လည်းသမ္မတဘိုင်ဒန်ကသတိပေးပြောဆိုသွားပါတယ်ရ Republican Party ဘက်ကတော့ Theodore Matt Tim Scott တယောက်တည်းကပဲပြန်လည်ခြေပါပါတယ်။သမ္မတ Biden ရဲ့ကယောဂတက်ဖြည့်ဂျိုးပတ်မှုတွေသိအရေးမကြီးတဲ့သဘောမျိုးထည့်သွင်းပြောဆိုသွားပါတယ်
။ Thanks to Operation Warp Speed and the Trump administration
တယောက်တည်းကာကွယ်ရေးတွေထိုးနိုင်မှုအချိန်မြင့်ဆောင်ရွက်ခဲ့တဲ့အတွက်သမ္မတ Donald Trump ဆိုရောက်ကျေးဇူးတင်ပါတယ်လို့ Theodore Matt Tim Scott ပြောသွားတာပါ။မနေ့ကသမ္မတ Biden လွှတ်တော်မှာမင်ကွန်းပြောကြားနေတဲ့အချိန်မှာသမိုင်းမှာပထမဆုံးအချိန်အမျိုးသမီးနောက်သူ့ဘေးမှာဘေးချင်းရှင်ရပ်နေခဲ့ကြပါတယ်။ဒုသမ္မတကမလာဟဲရစ်နဲ့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ပါ။သမ္မတပြီးရင်ဒုတိယနဲ့တတိယဩဇာစီးဆုံးနေရာတွေမှာအမျိုးသမီးနှစ်ယောက်ရပ်နေခဲ့တာပါ။ဒါနဲ့အမေရိကန်နိုင်ငံကြီးမှာထူးခြားတဲ့သမိုင်းမှတ်တမ်းအကြောင်းလေးတစ်ခုဖြစ်ကြောင်းပါခင်ဗျာ။ကျွန်တော်သိတယ်ဘူးပါ
။ဦးသိန်းထားကပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့မြန်မာသတင်းတွေကိုစက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့မိထီလာနဲ့မကွေးလီတဲ့အခြေစိုက်စခန်းတွေတိုက်ခိုက်ခံရတဲ့သတင်းကိုပြောပြကြပါမယ်။မကွေးမြို့မှာရှိတဲ့လီဒက်စခန်းနဲ့မိထီလာမြို့မှာရှိတဲ့လီဒက်စခန်းတွေဒီနေ့တိုက်ခိုက်ခံခဲ့ရပါတယ်။ဝေးပစ်လျက်စစ်ရှော့တိုက်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရတာပါ။မကွေးလီဒက်စခန်းတိုက်ခိုက်ခံရပြီးတဲ့နောက်ဒေသခံတချို့လည်းဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းပြည်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မနေ့အစောပိုင်းကမကွေးတိုင်းထဲမှာရှိတဲ့မကွေးလီဒက်စခန်းနဲ့မန္တလေးတိုင်းထဲမှာရှိတဲ့မိထီလာလီဒက်စခန်းတို့ကိုအဝေးပစ်လျက်စစ်ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာပါလီဒက်စခန်းတို့ကလုံးမှာအပြည့်စည်ကြီးကြီးမားမားမရှိဘူးလို့စစ်ကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်သတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗိုလ်ကြီးအေးဒစင်မြင့်ကပြောသွားပါတယ
်ဒီကနေ့ AP 29ရက်ဒီကနေ့မနေ့3နာရီမှာပေါ့နော်3နာရီမှာမကွေးလီဒက်စခန်းကိုတရားခွန်မမရှော့တိုက်ဒုံးနဲ့၄လုံးနဲ့လာပြီးဖြစ်တယ်ဖြစ်တဲ့အချိန်မှာယာကင်းနဲ့ကို3လုံးကြာပြီးတော့လမ်းမောင်း3လုံးကြာပါတယ်အဲ့တော့လူထိခိုက်တံရရရှိမှုတော့မရှိခဲ့ပါဘူး။အဲဒေတာကအဆောက်အဦတစ်ခုတော့အနည်းငယ်ထိခိုက်ခဲ့ပါတယ်။အဲစစ်ဆေးတဲ့အခါမှာလေစိတ်အနည်းအပြေးစမ်းတောင်ရွာနဲ့စမ်းကန်ရွာအကြားရွာတော်တွေကပြစ်ခတ်တယ်လို့သိရပါတယ်။
မကွေးလီဒက်စခန်းတိုက်ခိုက်ခံရမှုမှာစစ်သား6ဦးအထိသေဆုံးတယ်လို့ဒေတာကန်တွေကပြောနေကြပေမဲ့စစ်ကောင်စီဘက်ကတော့သေဆုံးတံရရတာမရှိဘူးလို့ပြောပါတယ်။ဒီလိုသေဆုံးတံရရတဲ့ဆင်းနဲ့ပတ်သက်ပြီး VOA ကတိကျအတည်မပြုနိုင်ပါဘူး။မေတီလာလီဒက်စကန်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့လည်းစစ်ကောင်စီတင်းစားရှင်ပွဲမှာပြောသွားပါတယ
်။လားတို့ပဲဒီနေ့နက်9နာရီမှာပေါ့နော်9နာရီကနေ9နာရီစာမှာကြောက်ခွန်မမရှော့တိုက်တုံးနဲ့ပဲရှော့တိုက်တုံး9လုံးနဲ့5လုံးပေါ့ရှော့တိုက်တုံး9လုံးနဲ့လာပြီးပြစ်ခတ်ခဲ့တယ်။ဒရင်ပြည်လန်းမြောက်ဖက်ချိတ်ရာဂျင်းနဲ့ကနေပြီးတော့ပြစ်ခတ်ခဲ့ဖြစ်ပါတယ်။ပြီးတော့အနီးနားဇာတွေနဲ့တောင်းဝင်းကျင်တွေကိုလည်းကြည်ရေးကြောက်ခံလို့ကြည်ရတယ်။ပြီးတော့လူအဆောက်အဦတော့ထိခိုက်ခံရရှိမှုရှိပါဘူး။အဲ့တော့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကတော့ပြစ်ခတ်သူတွေကိုဖမ်းဆီးရမည်ဖို့အတွက်လုံခြုံရေးလုံ
မကွေးလီဒက်စခန်းတိုက်ခတ်မှုဖြစ်ပြီးနောက်အနားမှာရှိတဲ့တပေးဆန်းတောင်ရွာနဲ့စမ်းကန်ရွာသားတို့ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။မြို့ဝင်မြို့ထွက်လမ်းတွေကိုပိတ်ဆို့ပြီးရှာဖွေတယ်လို့လုံခြုံရေးတင်းကျပ်ထားတယ်လို့မကွေးမြို့ကန်တူကအပြောရေးကိုပြောပါတယ
်။အဲနည်းနည်း3နာရီခန့်ပေါ့နော်။နည်းနည်း3နာရီခန့်မှာအဲပောက်ကွဲတံကြားရတာပေါ့။အဲလိုပောက်ကွဲတံကြားတဲ့အခါမှာအမီနာအထီကိုအဲ့လိုမျိုးပေါ့နော်။ဒီလိုအင်ကြီးပါတွေဆိုလို့အဲ့လိုတုံလှုပ်တာပေါ့နော်။အတန်ကြီးကြီးနဲ့အဲ့လိုတုံလှုပ်တဲ့အတန်မျိုးပေါ့နော်။၄၅၆ချက်အဲ့တော့ပေါက်ပွဲတံကိုကြားရတာအချိန်ပတ်ဝန်းကျင်အနေနဲ့ပြောရအောင်မနက်3နာရီခန့်လောက်ပေါ့အခုတတိယဆန်းရွာကပေါ့အဲ့သူတို့ရဲ့ဒီပစ္စည်းကျန်ရှိနေတဲ့နေရာပစ္စည်းကျန်နေရာဘေးပိုင်ရှင်နေပေါ့နော်တတိယဆန်းရွာက10ဦးနဲ့ဒီဆန်းကန်က9ဦးပေါ့ရာပိုင်ရှင်နေကိုသူတို့အားဖမ်းဆီးခေါ်ဆောင်သွားတယ်ခင်ဗျအဲကျွန်တော်တို့မနက်အဲ့ချင်းချင်းကနေပြီးကျွန်တော်မြေမှုတရားပေါ့နော်ဒီမကွေးနဲ့အနောက်ဘက်နဲ့တရားကိုကျွန်တော်တို့အဖြတ်တန်းအပြုမခံဘူးနောက်ကကံပြားပေါ့ကျွန်တော်ဒီဘက်နမောက်ရင်းနှင်းကြောင်းတက်ထွက်တဲ့ကံပြားတူဂိတ်မှာလည်းပဲဒီလိုအဲ့လိုပိတ်ပြီးတော့အဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်ဒီလိုမနေ့ပိုင်းကတောက်လျှောက်ဆောင်ရွက်တယ်တောင်တွင်းလမ်းဘက်လည်းကျွန်တော်တောင်တွင်းတူဂိတ်လို့ခေါ်တာပေါ့အထွက်တူဂိတ်မကွေးအထွက်တူဂိတ်အဲ့ကောင်လည်းအဲ့လိုပဲပါးတွေပါးဆိုလည်းဒီလိုပဲစီးတန်းပြီးတော့ပိတ်ဆိုပြီးစောင့်နေရတာပေါ့
မေဒီလာမှာလည်းလီဒက်စကန်တက်ခိုက်ခံရပြီးနောက်မြို့အဝင်အတွက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ကန်ကပြောပါတယ်
။ရန်ကုန်ထွက်လမ်းရှိရယ်မန္တလေးထွက်လမ်းပြီးတော့ဒီဟောကြောက်ရောင်းဘက်သွားရလမ်းမြင်းရဘက်သွားရလမ်းတောင်ကြီးဘက်သွားရလမ်းဆိုတော့အဲ့အရာတွေကလုံးကဟောအဲ့အရာဖြစ်ပြီးတော့ဗောနော်ဟာပိတ်လိုက်တယ်ဗောနော်ပိတ်လိုက်ဆိုတော့သူတို့ဒီရှာရဖွေရလှုပ်ဖို့ဗောနော
်ဒီကနေ့မနေ့ပိုင်းမှာပဲဘကူတိုင်းဒေသကြီးတာဝတီမြို့ဝင်ကခလာရ35မှာလည်းမီးလောင်ပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီဒက်စကန်ထဲမှာရှိတဲ့လက်နက်တိုက်ပေါက်ကွဲမှုဖြစ်တာလို့ဒေသခံတူကပြောပြပါတယ
်။35တန်ရဲ့အဆက်နာရွာလေးပေါ့နော်အဲ့ရွာလေးကနေတော့မှအဲ့အလေတိုက်ကြီးဖြစ်နေတဲ့အတန်ကြားတယ်ဆိုတော့မှအဲကျွန်တော်တို့ဒီဘက်ကိုဆက်တော့မှအကြောင်းကြားတယ်ကြားတဲ့ခါကျတော့အဲ့မှာမြေဆက်တဲ့နေရာလူတွေလှမ်းပြီးတဲ့ခါကျတော့ဟုတ်တယ်တဲ့ဒီ35တန်ရင်းတွေကဒီလက်နဲ့တိုက်ပေါ့နော်လက်နဲ့တိုက်ပေါက်တာတဲ့တော်တော်လေးကြားတယ်တဲ့ခိုင်းပါဟုတ်ကဲ့အဲ့အဲ့သတင်းတော့ကောင်းတော့ဖြစ်ပါလေအားရပါလို့
ပေါကမှုဖြစ်ပြီးမကြခင်မှာပဲခလရ35နဲ့အနည်းဆုံးဖြစ်တဲ့တာယာဝတီလက်ပံမျိုးကမိသက်ကားပြီးထွက်သွားတယ်လို့ဒေသခံတွေကပြောပါတယ်ပေါကမှုဖြစ်စဉ်အသေးစိတ်ကိုမသိရသေးသလိုစစ်ကောင်စီကလည်းတည်မထုတ်ပြန်သေးပါဘူးခင်ဗျာ
ကိုကြကြသိင်းပြပြသွားတာပါအခုတစ်ခါတော့ချင်းပြည်နယ်မင်းတပ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်ချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ဝင်ရောက် တပ်ဆွဲမထားရေးပါဝင်တဲ့ဒေသခံတွေရဲ့တောင်းဆိုချက်နဲ့ပတ်သက်လို့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဒီနေ့ထပ်မံဆွေးနွေးခဲ့ကြပြီမဲ့တစုံတရာရလက်မရခဲ့ပါဘူးအပြန်အလှန်ပြစ်ခတ်မှုတွေရက်သွားတဲ့မင်းတပ်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာလည်းထပ်သွင်းပြောကြားသွားခဲ့ပါတယ်မင်းတပ်ဘက်ကသိရတဲ့နောက်ဆုံးအခြေအနေကိုတော
တွေနဲ့မင်းသားပြည်သူ့ကာကွယ်ရေးတပ်ဖွဲ့အကြားဒီကနေ့မှလည်းနှစ်ဖက်သားဝန်ရှိသူတွေတိတ်ဆိုညှိနှိုင်းနေကြတာမှာရက်လက်ဖြေမပေါ်ဘူးလို့မင်းသားပြည်သူ့ကာကွယ်ရေးတပ်ကောင်းဆောင်သူက VOA ကိုပြောပါတယ်
ဒီတော့ဒီတာဒီမယ်လို့ကျွန်တော်တို့တောင်းဆိုထားတဲ့ဟာကိုတို့ကအထက်အစ်ကိုလည်းသင်ပြရအောင်မယ်ပြီးရင်မနေ့ကမှကျွန်တော်တို့လူငယ်တွေနဲ့ဓာတ်ရက်ကြံတွေ့ချင်တယ်တဲ့အဲ့လိုပဲဒီနေ့ decision ကဘာမှမရှိဘူးကျွန်တော်တို့တောင်းဆိုတဲ့ဟာကြီးကိုလည်းရောတယ်မလဲတော့ဆိုတာလည်းမနေ့ကခတ်ပြီးမယ
်စစ်ကောင်စီတပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမှာမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုချက်တွေကိုတော့ဖွဲ့တာဝန်ရှိသူကအခုလိုဆက်ပြောပါတယ်
ညဝမျိုးထားချိန်မှာတို့တို့ကြည့်ကြည့်မထားဖို့အစိုးရအစိုးရဦးရရနဲ့တို့ပြန်ဖယ်ပေးဖို့ဒီညအစင်းမစ်ဖို့ဒီလိုရင်းငုံဝမီနေချင်းရောညောင်းမဝံဖို့နဲ့လက်နဲ့ကင်ရင်တွန်းသွားလာဖို့မလုပ်ဖို့ပြီးတော့စစ်တပ်ကကျွန်တော်တို့အဝမခံဘူးကျွန်တော်တို့ဟိုဖက်ချမ်းကနေလူဆောင်ချမ်းကနေတို့သွားဖို့ပြီးတော့ဖမ်းဆီးထားတဲ့အဖွဲ့တွေကိုချင်းချက်မရှိကြတော့ပြေးဖို့
ဒီနေ့ဆွေးနွေးမှုမှာမင်းသားပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေမြို့မီမြို့ဖတွေဗာရာရေးခေါင်းဆောင်တွေစစ်ကောင်စီတပ်ဖွဲ့တွေနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပါဝင်ပါတယ်ဧပြီလ26ရက်နေ့ကစစ်တပ်ကဖမ်းဆီးသွားတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့လူငယ်6ဦးကိုပြန်လွှတ်ပေးရေးအတွက်ဒီကနေ့မြို့ခံတွေကတောင်းဆိုခဲ့ကြပါတယ်နဖက်ကြားဧပြီလ28ရက်နေ့ကပရမဆိုညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးညှိနှိုင်းမှုရဧပြီလ24ရက်နေ့ကစစ်တပ်ဖမ်းဆီးထားတဲ့ဌာနပြသဘေးမောက်လူငယ်9ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းစစ်တပ်ဖွဲ့ဝင်တချို့ကိုဝိုင်းပပိတ်ဆို့ထားတာကိုဖယ်ရှားခဲ့ပါတယ်။ဒါအပြင်စစ်ကူလာတဲ့တပ်ဖွဲ့ဘက်ကနောက်ဆုတ်သွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့မင်းတပ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ဧပြီလ29ရက်နေ့တပ်မတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမင်းတမျိုးမှာဖြည့်ပြတ်တာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
ဖြစ်စဉ်လေးကအပီ24ရက်မနက်ပိုင်းမှာမင်းတမျိုးမှာစုစုအတန်းဖမ်းမှုဆောင်ရမှာဥထောင်နဲ့ပေါရီတို့ခုနှစ်ဦးကိုထိန်းသိမ်းခဲ့တာရှိပါတယ်ညောင်သုံးနာရီကျော်လောက်မှာလည်းစံပင်နဲ့လမ်းကွဲနားရည်ဒီတော့ဦးကိုတွေ့တဲ့အခွဲလုံခြုံရေးအဖွဲ့ကစစ်ဆေးရမှာလက်လုံမိုင်း၈လုံးနဲ့အတူဖမ်းဆီးထိန်းသိမ်းခဲ့ပါတယ်လုံခြုံရေးအဖွဲ့အိတ်တုံးကိုစခန်းကိုအပ်တဲ့အပီအပြန်မှာဘောင်းလုံးရှိမှာလုံခြုံရေးအဖွဲ့တွေကအစံဖက်အုပ်စုတစုကနေပြီးတူရင်းစနစ်တွေနဲ့ပြစ်ခတ်တဲ့အတွက်လုံခြုံရေးအဖွဲ့ကရောဘာကြီးအတောင်20ခန်းနဲ့ပြန်လည်ပြီးတော့ချိန်ဆောင်ပြစ်ခတ်ခဲ့ရတာရှိပါတယ်။ဧပြီ26ရက်နေ့မှာလည်းစစ်စီရေးတောင်းလဲလဲပြီးတော့မတူပီကနေပြန်လာတဲ့တပ်မတော်စစ်ကြောင်းတွေပေါ့နော်မတူပီနဲ့မင်းတပ်သားမှာအစံဖက်အင်အား50ဦးကတူရင်းစနစ်တွေလက်လုံမိုင်းတွေနဲ့လမ်းဒီဝဲရာနဲ့ပြစ်ခတ်တိုက်ခိုက်တာရှိပါတယ်။အားလုံးတပ်မတော်စစ်ကြောင်းနဲ့လက်နက်တွေနဲ့ပြန်လည်ချိန်ဆောင်ပြစ်ခတ်ခဲ့ရတာလည်းရှိပါတယ်။အဲ့အစံဖက်အဖွဲ့တွေရဲ့ပြစ်ခတ်မှုတွေကတပ်မတော်နှစ်ဦးသေဆုံးခဲ့ပါတယ်။
ဒီရခိုင်ဘက်ကတော့စစ်သား20လောက်ထိတေဆုံးခဲ့တယ်လို့ပြောကြပါတယ်။မင်းသားမျိုးကိုအရာသုံးတိုက်ခိုက်ဖို့စတ်တွေစေလွှတ်တယ်ဆိုတာကလည်းမဟုတ်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာနတ်ဆက်ကစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးဖွဲ့ဝင်ဘူကြီးအေဒစ်စင်မြင့်ကပြောပါတယ်။ဒီကနေ့မှာတော့မင်းသားမျိုးတွေပြစ်ခတ်မှုငြိမ်သက်နေပေမဲ့မြန်မာစစ်သားတချို့မင်းသားမျိုးနဲ့နှမိုင်းကွာမှာတပွက်ရှိနေတယ်လို့ပခုတ်ကူမျိုးနဲ့ကြောက်သူဘက်မှလည်းတန့်ရားစုနေတာကြောင့်အချိန်မရွေးပြေကမှုဖြစ်လာနိုင်မှာကိုလည်းမြို့ခံတွေကသိနေကြပါတယ
်။မြို့ပန်းကနှစ်ခွန်လေးတက်ကတော့လုံးဝနေနေကိုနေရသူတို့ပြန်ပုံသွားတဲ့အင်အားကြီးကလည်းတချို့ဝက်ပြန်ဆုံးသွားလာ။ကြောက်သူအဲ့အနောက်တက်တယ်မှာအင်အားအများကြီးထားခဲ့တော့မယ်။ဆွေးနွေးတာကတပိုင်းပေါ့လေ။သူတို့အပြတ်တန်တော့ဒါကျွန်တော်တို့ကိုယ့်ကိုယ်ကာကွယ်ရမှာပဲ။အဝန်တော့ခံလို့မရ။
စစ်တပ်နဲ့ပြစ်ခတ်မှုတွေရှိခဲ့တာကြောင့်လက်ရှိမင်းသားမျိုးမှာအမျိုးသမီးကလေးတွေငယ်တွေနဲ့တက်ကြီးပိုင်းတွေသဝက်နေပါလုံခြုံတဲ့နေရာကိုသိမ်းရှောင်နေကြရပါတယ်ခင်ဗျာ
။ပြည်သူတွေတော့နိုင်ကွင်းပြောပြသွားတာပါ။ပညာရေးဝန်ထမ်းတွေရဲ့ဆန္ဒပြသပိတ်အခြေအနေကိုအလက်မပေးခင်မှာဒီနိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုပြောပြကြပါတယ်။ဒီမနိုင်ငံမှာဆရာနာသိမ်းမှုစန့်ကျင်လို့ရှားမှုတွေကိုတစ်နေ့နဲ့တစ်နေ့အသွင်မတူအောင်လုပ်နေကြတာမှာဒီနေ့မှာတော့ရန်ကုန်မြို့မှာYBS bus car တွေပေါ်နဲ့လူအသွားလာများတဲ့တိုင်ဒီမှာစာရီကပ်ပြီးတော့လှူရှားခဲ့ကြပါတယ်။
မန္တလေးမြို့နယ်တခြားမြို့တွေမှာလည်းတပိတ်စစ်ကြောင်းတွေလမ်းပေါ်ထွက်ချီတက်ခဲ့ကြပါတယ်မြန်မာနိုင်ငံမြို့အသီးသီးကဆန္ဒပြပွဲတွေကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မှတ်ခင်ပြုထွေးကပြောပြထားပါတယ်ခင်ဗျာဆန္ဒပြသူတွေပြစ်ခတ်ဖမ်းဆီးဖြိုခွဲခံခဲ့ရပြီးတဲ့နောက်လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆေးရနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ ဒီလှုပ်ရှားမှုလုပ်ခဲ့တဲ့ဆန္ဒပြလူငယ်တယောက်ကသူတို့ဒီနေ့ဆန္ဒပြခဲ့ကြပုံကိုအခုလိုပြောပြပါရယ
်ကျွန်တော်မှာပေါ့နော်ဒီလိုမျိုးကျွန်တော်အာနာရှင်ကိုတွန်းနိုင်တဲ့ပုံစံမျိုးကိုဒီကျွန်တော်တို့ဒီပေပါကင်နင်းပေါ့ revolution ပေပါကင်နင်းနဲ့ကျွန်တော်ဒီသူတို့ဆန့်ကျင်တဲ့စာသားတွေကျွန်တော်ထုတ်ပြီးတော့ကျွန်တော်လူသားပြည်သူတွေမြင်နိုင်ရတဲ့ကျွန်တော်တို့ YDS ပေါ်ဒီမှာကျွန်တော်စာရေးကြိုးစားပြီးခဲ့တယ်အဓိကအဖြစ်ကျွန်တော်တို့ကတချို့ပြည်သူတွေတော့ဆိုရင်ကျွန်တော်ဟိုဒီသူတို့ပေါ့နော်အာနာရှင်ကြီးကျွန်တော်တို့ဒီဆန္ဒထားခြင်းမရှိရအောင်ကျွန်တော်ကမြင်နေရဲကျွန်တော်ဒီကကမင်းဝိုင်းမှာလူမဆုံတဲ့အကြောင်းမျိုးတွေဒီကဒီစစ်ကြောဥပဒေကျွန်တော်လက်မခံတဲ့အကြောင်းတွေပေါ့နော်အဲဒီဥစ္စာတွေကျွန်တော်တို့က
လူရင်းချင်းဆက်တဲ့ဒီမျိုးကမြောက်ကတာတာမွေမျိုးနယ်ရဲ့အတင်းစစ်ကြောရဲ့ညညထားတဲ့လိုက်တာရမျိုးမှာလေကျွန်တော်တို့ကတိတ်ခွေလုပ်ခဲ့ကြပါတယ်ဖြစ်ပြီးတာကမာယုတ်လိုင်းတန်လျင်မျိုးနယ်တွေမှာလေဒီမဲ့တပိဘူးတပိလှူရှားမှုတွေဆက်ရှိနေပါတယ်အင်းစိန်မျိုးနယ်ဘက်မှာတော့အင်းစိန်နယ်ချင်းမြင့်နိုင်ကအကြောင်းသားလူငယ်တွေစုပေါင်းပြီးအင်အား200လောက်နဲ့ချီတက်ဆန္ဒပြကြတယ်လို့အဲ့ဒီတပိစစ်ကြောမှာပါဝင်သူတူက VUA ကိုပြောပါတယ်
ဒီနေ့ရေးစိန်ကဟိုကျောင်းသားလူငယ်လေးနေဟိုကြီးမင်းနိုင်ကကျောင်းသားလူငယ်လေးပေါင်းပြီးတော့ဒီအေးစိန်ဘုံဘုံဖိုက်ပတ်ပတ်မှာကိုလမ်းမကြီးပေါ်တော့ဆက်ပြည့်ခဲ့အေးစိန်ရေကောင်းရဲ့အေးစိန်ဟိုတပိတ်စက်ကြောင်ခေါင်းစဉ်နဲ့ထွက်ခဲ့ဆက်ပြည့်တယ်ဗျဟိုဟာလူရကတော့ဆရာကျော်နှစ်ယောက်ဝင်းကြီးလောက်တော့ရှိမယ်ဗျ55မိလောက်တော့ကြာတယ်ခင်ဗျာကြာခြင်းရတယ
်မန္တလေးမြို့မှာလည်းပညာရေးမိသားစုတွေတက္ကသိုလ်ကျောင်းသားများတက္ကသိုလ်တွေတက္ကသိုလ်ဆရာမတွေအစိုးရဝန်ထမ်းတွေစတဲ့ဆန္ဒပြတပိတ်စစ်ကြောအတော်များများချီတက်ဆန္ဒပြကြပါတယ်ဆန္ဒပြရမှာပါဝင်သူကိုသိန်းအောင်မြင့်ပြောပြတာကတော့
လှုပ်ရှားမှုကတော့မန္တလေးမှာတော့ဒီနေ့စဉ်ပုံစံမျိုးတွေတော့ထွက်နေကြတာပဲအာဏာပိုင်ကတော့ဒါလည်းသိတဲ့အတိုင်းပဲမနဲ့မိုးလင်းရနဲ့မိုးချုပ်တီသူတို့ကတခါလဲစောင့်ဖမ်းတာရောလိုက်ဖမ်းတာရောကြိတ်ကပ်ဖြူခွင်းတဲ့ပုံစံမျိုးတွေနဲ့သူတို့ကလည်းဒါဟိုအနေရပြုဖို့ဆောင်ရွက်နေတာဆောင်ရွက်နေကြပြီမဲ့လေဒီမှာရှိတဲ့အန္တရာယ်မှာရှိတဲ့မျိုးတော့အားလုံးကြောင်းသားလူငယ်အားလုံးကလည်းဒီပေါ့နော်ဒီမျိုးတော်လန်ရေးရဲ့ဟိုမှာပြန်ပြောစေရနာရှင်ပြုတ်ကြရပြီးပုံစံအမျိုးမျိုးနဲ့ပေါ့ဆံရကင်းအောင်ပေါ့ဆက်လက်ပြီးတော့ခြေသက်ဆန္ဒပြနေကြတာပ
ါဒီကနေ့တိုက်ကြီးဖားကန့်တဝဲကြောက်မဲကလေးပကံညာဦးမျိုးတွေမှာလည်းလူရချီပါဝင်ဆန္ဒပြကြပါတယ်ရွှေဘိုးမိုးကောင်းကုတ်ခိုင်မုံရမျိုးတွေမှာပျောက်ကြားတပိတ်လူမဲ့တပိတ်တွေရှိခဲ့ပါတယ်စစ်တပ်ကရွာတွေထဲဝင်ရောက်စကန်းချနေတဲ့ကဏီမျိုးနယ်ချောင်းဝါကျေးရွာမှာတော့ဧပြီလ28ရက်နေ့ကဒေသခံ၂ယောက်အဖမ်းခံခဲ့ရပြီးတယောက်ရဲ့အလောင်းကိုမနေ့ကပြန်လာယူခိုင်းတယ်လို့မိသားစုဝင်တယောက်ကပြောပါရယ်။ဒီနေ့အတွက်တခြားဖြစ်ရက်တစ်ခုကတော့မွန်ပြည်နယ်မော်လမြိုင်မြို့က Ocean ကုန်တိုင်းမှာရှိတဲ့ KBC ဘဏ်မှာငွေထုတ်ဖို့အတွက်ဒီနေ့အစောပိုင်းတုန်းကတန်းစီနေကြတဲ့သူတွေများတဲ့အတွက်စစ်သားတွေကတနက်နယ်ပြစ်ဖောက်ပြီးသတိပေးခဲ့တယ်လို့မော်လမြိုင်မြို့သားတယောက်ကပြောပါရယ်။
ဒီဒီကမှာတန်းစီရဲ့သူများတော့ဟိုမနိုင်ဘူးထင်ပြီးတော့တဲ့ဆက်နှက်ဖောက်ပြီးတော့တဲ့မိုးပေါ်ထောင်ဆက်နှက်ဖောက်ဖောက်ပြီးတော့တဲ့တန်းစီထိုင်းတာတဲ့မိအောင်ဆိုပြီးတော့မိမိစီကိုပြောရတဲ့နောက်တော့ဒီနေ့ကလူများရတယ်ကွာအရင်လက်ကထုတ်တဲ့နေဖြစ်တော့လူအရင်များရတယ်အဲ့ဒါလည်းပါလိမ့်မယ်လို့ထင်တယ်ကောလာဟလာတွေကထွက်နမလားစစ်ဖြစ်တော့မှသားညာဆိုတော့သူပြေးထုတ်ကြတာလို့ထင်တာပဲ
အစကတည်းကထိတ်လန့်စိုးရင်နေကြတဲ့လူလူကြားမှာလူတန်းညီအောင်စီဖို့ဆိုတာအတွက်နဲ့တနက်ပြစ်ဖောက်တာမျိုးကတော့မလုပ်သင့်ဘူးလို့မြို့ကန်တွေကပြောနေကြပါရဲ့ရှင
်။မခင်မြေတွေပြောပြသွားတာပါအခုတစ်ခါတော့ပညာရေးသပိတ်အကြောင်းကိုပြောပြကြပါမယ်။လုပ်ငန်းဝင်ပြန်မဝင်ကြဖို့ပညာရေးဝန်ထမ်းတွေဆန္ဒပြတိုက်တွန်းတဲ့ပညာရေးသပိတ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒီနေ့မှလုပ်ခဲ့ကြပါရယ်။တက္ကသိုလ်ပညာသင်နှစ်တချို့နဲ့အခြေခံပညာကျောင်းတွေအားလုံးမေလ9ရက်နေ့မှစတင်ဖွင့်လှစ်သွားမယ်လို့စေတ္ထွေကောင်စီရဲ့ပညာရေးဝန်ကြီးဌာနကကြေညာထားတဲ့မြို့အတော်များများမှာလုပ်ခဲ့တဲ့ပညာရေးသပိတ်အကြောင်းကိုရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြထားပါတယ်ခင်ဗျာ
။လာမယ့်ရက်ပိုင်းအတွင်းမှာအခြေခံကျောင်းတွေနဲ့တက္ကသိုလ်အတန်းတချို့ကိုစတင်ဖွင့်လှစ်သွားမယ်လို့စေတ္ထွေကောင်စီဘက်ကကြေညာထားခဲ့ပေမဲ့ပညာရေးဝန်ထမ်းတွေဥဆောင်တဲ့ကျောင်းပြမတည့်ရေးဆန္ဒပြလှုပ်ရှားမှုတွေကိုစစ်အာဏာရှင်ဆန့်ကျင်သူတွေကလုပ်နေကြတာပါ။ဒီနေ့ဧပြီလ29ရက်နေ့မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ပညာရေးသပိတ်ကိုလုပ်ခဲ့ကြတာမှာတောင်ကြီး၊ဖားကန့်၊မန္တလေး၊ရန်ကုန်တောင်ငူမြစ်ကြီးနားမှာရှိတဲ့ပညာရေးဝန်ထမ်းအများအပြားလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်ကောင်စီရဲ့အစီအစဉ်ကိုဆန့်ကျင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်။စီအိုချုပ်ရရဲ့ပညာရေးရန်တရားမလဲပတ်နိုင်အောင်အစကတည်းကဂျိုကြားဆန္ဒပြတာတွေရှိပေမဲ့အခုလိုနေရာအနှံ့မှာတပြိုင်တည်းဆန္ဒပြတာနဲ့ပတ်သက်လို့ အခြေခံပညာရေးလှုပ်တာတမကများဗဟုအလုံးမှုဆောင်ကော်မတီကဒေါ်သက်စုလိုင်က VOA ကိုရှင်းပြပါတယ
်ဟိုဒီရှုပ်ခွဲမှုရှိလို့လူကြီးနေပါတယ်နဲ့အဲနေတိုင်းလိုလိုချက်ဖြစ်နေတဲ့ပေါ့ကျွန်တော်တို့ပူပေါင်းချက်ဖြစ်နေတယ်ဒီကျောင်းထွက်နောက်နေတဲ့အခါမှာလည်းပညာရေးဝန်ကြီးတွေကဒီကျောင်းကြီးကိုကျင်လာလို့လက်မခံဘူးတတိမောက်တယ်အဲ့ဒီကောင်ကြီးရဲ့ဒီနိုင်ငံရဲ့လည်းတအားလုံးမှမဟုတ်ဘူးဆိုတဲ့စကြောင်းမျိုးကြီးအဲ့ဒါကိုဖျက်ဆီးနေနေတဲ့ဆက်စစ်ချင်းတွေဖြစ်လာလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
တချို့မျိုးတွေမှာစစ်ကြုံပညာရေးအလိုမရှိဆိုတဲ့စာရန်းနေနဲ့စိတ်နီတုတ်လိမ့်ထားတဲ့ကျောင်းဝတ်စုံတွေကိုအထက်တန်းကျောင်းဝင်ဝတွေမှာချိတ်ဆွဲပြီးကျောင်းသားတွေကဥဆောင်ဆန္ဒပြကြပါတယ်အခုလိုပညာရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတွေနေရာအနှံ့မှာအသီးသီးပူးပေါင်းပါဝင်လာလို့ဝမ်းမြောက်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကတာဝန်ခံဒေါက်တာဆန်းဆန်းရီက VOA ကိုပြောပါတယ်
ကမနေ့ကလည်းကိုဗစ်ကြောင့်ကလေးတွေကတနေ့နားထားတယ်။ဒီနေ့လည်းဒီစစ်ကောင်စီရဲ့ဖွင့်တဲ့တောင်းလေးကိုဟိုမသွားဘူးဆိုရင်တို့တနေ့နဲ့နာမှာတည်တယ်။ဒါပေမဲ့ဒီဟာနဲ့နာမှာဆက်ဆိုင်ရင်စစ်ကောင်စီဆက်အုပ်ချုပ်နေတာကိုမတွန်းနိုင်ဘူး။ဒါပေမဲ့မဟုတ်ဘူးဆိုရင်စစ်ကောင်စီကစိုးရှည်သွားတာဟာတောင်းမတဲ့ရလို့ပညာနောက်ကျလို့နဲ့နာတာပဲပို့ပြီးနဲ့နာမယ်ဆိုတာမိပါတယ်တည်တယ်ပေါ့နော်။အဲ့ဒါကြောင့်လည်းလမ်းမီဘလောက်ကျန်တမရီနဲ့တောင်းတာတောင်းလို့မိပါတယ်ဒါကတွေ့ကြည့်တဲ့အခါတို့မိပါတယ်ကဒါရိတ်ပါမယ်ပေါ့နော်။အဲဒီတော့မျိုးတို့တည်ရတယ်။နောက်အရွယ်တစ်နှစ်ရောက်နေတဲ့ဒီတက်တန်းကျောင်းသားတွေကိုယ်တိုင်ကလည်းတို့လည်းတောင်းမသွားဘူးလို့ပြောတာရှိပါ
အခြေခံပညာနဲ့တက္ကသိုလ်ကျောင်းတွေကိုမေလ9ရက်နေ့မှာပြန်ဖွင့်ဖို့ပညာရေးဌာနကကြေညာထားပါတယ်။ဒီကြားထဲမှာအလုံမဝင်ပဲဆန္ဒပြနေကြတဲ့နိုင်ငံဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းဆီးတာ၊ဝန်ထမ်းအရာတွေကဖယ်ရှားနေတာကြောင့်ဆရာမတွေအတွေ့အဆအဆအရာရာပူခက်ခဲလာနေပါတယ
်။အခုဒီလအတွက်ဆက်ကဲတော့အရောလုံးလုံးကြီးကိုစိတ်ပူပြီးတော့ပေါ့နော်။အဲ CDM မှာလည်းတူဝေလာလေးတွေရှိရပေါ့။တပတ်ကလည်းဒါကလည်းမယူဘူး။သူတို့လုပ်တဲ့ရန်ညားမှန်တယ်ညားလည်းအာမကောမလို့ဆုံးစီတောင်းခံထားမယ်ဆိုတော့ဆရာဆရာမတွေလည်းအများကြီးရှိပါသေးရဲ့အဲစစ်ကောင်စီကပြီးတဲ့ဒီစစ်ကြောစင်ကြီးရဲ့အများကြီးရောဆွဲမတင်ဖို့ပေါ့နော်ဆရာဆရာမတွေတောင်းခံတာကိုလည်းကျွန်တော်တိုက်တွန်းချင်ပါသေးတယ်ဟုတ်ကဲ့
အခုလိုအခြေအနေမျိုးမှာဆရာဆရာမတွေရဲ့လုံခြုံရေးဟာပြည်သူတွေရဲ့လက်ထက်မှာရှိနေတယ်လို့ဖြစ်တယ်လို့ဘကိုးတိုင်းအခြေခံပညာရေးလှုပ်သားများတမကဆိုင်းတော်လင်းက VOA ကိုပြောပါတယ
်တကယ်လားဖမ်းကျင်တာလေသူတို့ကျွန်တော်တို့အကုန်လုံးဆွဲဖမ်းဖို့အတွက်ထောင်လည်းမဆက်ပါဘူးအစီအမံနဲ့လို့ဘာကူစီခြင်းလဲဆိုရင်ရက်ွက်ကြီးရွာတွေကအဲတောင်ဝင်ရှိတဲ့လူတွေကအဲကျွန်တော်တို့အစီအမံနဲ့ကိုကာကွယ်ပေးဖို့ပေါ့နော်သူတို့ရဲ့လုံခြုံမှုအာမခံပေးဖို့တော့ပဲလုပ်ပေးပါလုပ်တဲ့ဟိတ်ဆိုဝန်ထမ်းတိုင်းကတော့အစီအမံကိုအဲအောင်ဝဲရတဲ့အချိန်လုပ်ကြမှာပ
ါဆရာနာတိတ်မှုဖြစ်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလကုန်ပိုင်းကရန်ကုန်ကပညာရေးဝန်ထမ်းတပိတ်တစ်ခုမှာအခြေခံကျောင်းဆရာမတူတင်နာထီမှာတည်ဆုံးခဲ့ပါတယ်အဲ့ဒီနောက်ပိုင်းဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ကူညီနေတဲ့တက္ကသိုလ်ဆရာမအများအပြားလဲ905ကကြီးနဲ့အမှုဖွင့်အရေးယူခံရတယ်လို့တချို့လဲတာဝန်ကနေယာယီရဆိုင်ခံထားကြပါတယ်ခင်ဗျာ
ကိုဇော်ဝန်းလိုက်ပြောပြသွားတာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါမြမပြည်မှာဆင့်အာနာတိန်တိုင်းပျက်စီးခြင်း၅ပါးနဲ့ကြုံတွေ့နေရတာမို့ဆင်းရဲတွေကပြန်တက်နိုင်ဖို့ခက်ခဲနေပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝဲအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗုဒ္ဓဘာသာဝင်တွေဖျားရှိခိုးတဲ့အခါမှာယတနာတရား၅ပါးတို့မှာအခါခတ်သိမ့်ကိလွညင်းပါစေဆိုပြီးဆုတောင်းလို့ရှိပါတယ်ယတနာတရားဟာပျက်စီးခြင်း၅ပါးပါအဆွေအမျိုးပျက်စီးခြင်းယောဂကြောင့်ပျက်စီးခြင်းဒီဘဝဥစ္စာပျက်စီးခြင်းအကျင့်သီလပျက်စီးခြင်းနဲ့အမှန်တရားပျက်စီးခြင်းစတာတွေဖြစ်ပါတယ်ပျက်စီးခြင်း၅ပါးကိုစစ်အာဏာသိမ်းခေတ်တိုင်းမှာကြုံတွေ့ရပါတယ်1962စစ်အာဏာသိမ်းချိန်ကစပြီးလူဦးရေစီးရင်လုပ်တဲ့2014အထိလူပေါင်း6000ကျော်အသေးအပြောက်ရှိနိုင်တယ်လို့လန်ဒန်အခြေစိုက်သုတေသီဂိုင်းဟိုတယ်ကသူစာရမ်းမှာခန့်မှန်းတာပါတယ်စစ်စင်ရေးကြောင့်ဒုက္ခရောက်ပြီးသေဆုံးရသူ6သိန်းကျော်ရှိမယ်လို့ Transnational Institute က2005မှာကမန်းပါလေ။နာဂစ်မုန်တိုင်းကြောင့်သေဆုံးသူကတော့တသိန်းခွဲနီးပါးရှိပါတယ်။ဦးသိန်းစိန်အစိုးရအသွင်ကူးပြောင်းရေးလုပ်နေတော့ KIA ကချင်တပ်ဖွဲ့နဲ့စစ်ပြန်ဖြစ်လို့တပ်မတော်သား9000ကျော်နဲ့ကချင်တပ်သား1000သေဆုံးတယ်လို့ James Intelligence စာဆောင်မှာကမန်းတာပါလေ။အငင်းစားစစ်ဘူသမ္မတလှုပ်လဲလက်ရှိစစ်ဘူကိုမထိန်နိုင်ပါဘူးဒါကြောင့်စစ်ကောင်းဆောင်တွေကြီးစိုးတိုင်းမြမပြည်သားတွေဟာပျက်စီးခြင်း၅ပါးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
တိုင်းပြည်စည်းဝါးရေးနလန်ထခြင်းနဲ့စစ်အာဏာသိမ်းခြင်းတိုက်ဆိုင်တဲ့အစဉ်အလာရှိပါတယ်ဒုတိယကမ္ဘာစစ်မဖြစ်မီနှစ်အနည်းငယ်မှာမြမပြည်ရဲ့ပို့ကုန်သွင်းကုန်ပမာဏဟာ ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှား၊အိန္ဒိယနဲ့တရုတ်တို့ထက်များပါတယ်။ဒါပေမဲ့လွတ်လပ်ရေးရပြီးနောက်ပိုင်း1950ကနေ1995အထိ45နှစ်တာကာလအတွင်းမှာမြန်မာပြည်သားတွေရဲ့ဝင်ငွေဟာအစစ်တောင်အာရှမှာအ ਨੇ စုံဖြစ်တာတွေ့ရတယ်လို့ပမောက္ခဥက္ကမောင်ကြီးနဲ့စီးပွားရေးပညာရှင်အဖွဲ့ကဆိုပါတယ်။1950ကစတဲ့ပြည်တော်သားစီမံကိန်းမှာလိုအပ်တဲ့စီးပွားရေးအခြေခံကိုတည်ဆောက်နိုင်ခဲ့တဲ့အတွက်စီးပွားရေးတိုးတက်ဖို့အခြေအနေကောင်းနေတော့ဆရာနာသိန်းနာဖြစ်ပါတယ်။ဆရာနာသိန်းရဲ့1962ခုကစပြီးမြမစီးပွားရေးနလန်မထူနိုင်တော့တာ1988လူလူအောင်ကြွမှုကြီးဖြစ်ပေါ်လာတဲ့အထိဖြစ်ပါတယ်
။ပါလီမန်ဒီမိုကရေစီခေတ်မှာတိုင်းရင်းသားလုပ်ငန်းရှင်လူဒန်းစာပေါ်ထွက်လာပါတယ်။1955ဝင်းကျင်ကရန်ကုန်နဲ့အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမိုးလိုပေါက်လာပါတယ်။အစိုးရကပုဂ္ဂလိကလုပ်ငန်းကိုအားပြေးပြီးနိုင်ငံရေးကင်းနဲ့ဗက်မလိုက်တဲ့အမှုရမ်းစနစ်ကိုတည်ထောင်ပါတယ်။လူမျိုးပေါင်းစုံစီးပွားရေးလုပ်တဲ့လူအဖွဲ့အစည်းထွန်းကားဖို့အခြေအနေတွေရှိလာပါတယ်အလို့သမားသမကဘာသာရေးလူမှုရေးနဲ့လုပ်ငန်းဆိုင်ရာအသင်းအဖွဲ့တွေအများအပြားပေါ်ပေါက်နေတာမူအယက်သားအဖွဲ့အစည်းရှင်တန်ပြီးဩဇာရှိမှုအလားအလာရှိပါတယ်ဒီလိုအခါမှာစီးပွားရေးအတိုင်းအဝိုင်းကအာဏာရှိလာပြီးပြည်တွင်းစစ်ကြောင်းအရေးပါလာတဲ့စစ်တပ်အခန်းကဏ္ဍဟာသိမ့်သိမ့်သွားနိုင်တာမူအာဏာသိမ့်လိုက်တာလို့သုံးသပ်ကြပါတယ်
ဆိုရှယ်လစ်လမ်းစဉ်ကိုတပြည်လုံးလက်မခံတဲ့အခါမှာဈေးဝက်စီးပွားရေးကိုကျဉ်သုံးသွားမယ်လို့စစ်အစိုးရကကြေညာပါတယ်။ဒါပေမဲ့လွတ်လပ်တဲ့ဈေးကွက်မဟုတ်ပဲနေရာတိုင်းမှာစစ်ဘုကချုပ်ကင်ထားတဲ့ဈေးကွက်ဖြစ်နေပါတယ်။ပြည်တွင်းပြပကုမ္ပဏီသို့မဟုတ်အစိုးရတွေနဲ့တိုးတိုးတိတ်တိတ်ပူးတွဲလုပ်ကင်တာဟာပိုပြီးအကျိုးရှိတယ်လို့စစ်အုပ်စုကယူဆပါတယ်။နေပြည်တော်ကိုတိဆောက်ပြီးကြံ့ဖွံ့အစိုးရဖွဲ့စည်းနိုင်တာကိုအောင်မြင်မှုအဖြစ်စစ်အုပ်စုကသတ်မှတ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာပြည်သား3000လောက်ထိုင်းနိုင်ငံမှာအလုတ်သွားလုတ်ကြရပါတယ်။တိုင်းပြည်စင်းရဲနွားပါးချိန်မှာအာနာရှင်အမိတ်နဲ့တိဆောက်တဲ့နေပြည်တော်ဟာတိုင်းပြည်ရဲ့ဝန်ထုပ်ဝန်ပိုးကြီးဖြစ်လာပါတယ်။တိုင်းလူပြည်သားအများစုကတော့ကြာလီစင်းရဲတွင်နဲ့လီဖြစ်လာပါတယ
်။စစ်အာဏာသိမ်းတဲ့ပြည်စင်မှာအကျင့်သီလနဲ့အမှန်တရားလုံးဝပျက်စီးသွားပါတယ်။ဥနုအစိုးရကဗိုလ်ချုပ်နေဝင်းကိုသမရယာရုမပေးလို့စစ်အာဏာသိမ်းရတာလို့သတင်းဆောင်တဲ့လူကြီးတွေပြောလို့ရှိပါတယ်။ဘူတာရွှေကတော့ပိုပြီးလှည့်ွက်များပါတယ်။စစ်ဘုဟောင်းကြီးစိုးတဲ့ကျန့်ဖို့ပါတီအမြဲတမ်းအာဏာရဖို့စီစဉ်ပါတယ်။ရွက်ောက်ပွဲအပြတ်သက်ရှုံးတော့အကြံကုန်ပြီးစစ်အာဏာသိမ်းပါတယ်။ဘုန်နေဝင်းနဲ့ဘူတာရွှေဟာမိမိယာရုတက်တန်းကုံဆုံးသွားတဲ့နောက်ပိုင်းအနည်း20ရောအထိအာဏာလက်ကင်ထားနိုင်ခဲ့ကြပါတယ်။မိမိရဲ့လက်ရောက်မှယာရုတက်တန်းကုံဆုံးရင်မြောက်တိကိုင်းလို့ဖြစ်မှာကိုတွေးကြောက်ပြီးတက်ချုံမင်းအောင်လိုင်ကစစ်အာဏာသိမ်းလိုက်တာလို့သုံးသပ်ကြပါတယ်။ပြည်သူကိုယ်စားလှယ်အစိုးရဩဇာအာဏာရှိလာလေလေစစ်ကောင်းဆောင်ပိုင်းရဲ့အခွင့်အရေးဆုံးရှုံးလေလေဖြစ်လာမှာကိုလက်မခံနိုင်ရပါဘူး။ဒါပေမဲ့ပျက်စီးခြင်း၅ပါးကိုတည်ဆောင်လာတဲ့စစ်ဘိုလ်ကိုစားပြုအစိုးရကိုပြည်သူလူထုကဘယ်တော့မှလက်ခံမှာမဟုတ်တာကတော့ပြေကျနေပြီဖြစ်ပါတယ်ခင်ဗျာ။
ကောင်းခင်ရဲ့မြမအေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရတာပါအခုတခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့အကြံဖတ်မှုဆိုင်ရာကလေးစိတ်တရားအကျိုးဆက်အကြောင်းကိုပြောပြထားပါတယ်ဆရာနာသိန်းစန်းကျင်စနာပြမှုတွေကိုအသေးကြီးဖြိုခွင်းတာကြောင့်ကလေးတွေလက်ရှိအရွယ်မှာစိတ်တရားရတာအပြင်နောက်ကြီးပြင်းလာချိန်မှာလည်းလူပေါင်းတစ်ခုလုံးပါနှစ်နာသွားနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘယ်လိုနောက်ဆက်တွဲစိတ်ယောဂါတွေနဲ့စိုးကျိုးတွေပါလဲဘာကြောင့်ပါလဲဘယ်လိုကာဝယ်ပြုစုကူညီပေးနိုင်ပါလဲဒီအကြောင်းကိုတော့ဒီဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကသမားတော်ကြီးမြန်မာစစ်တပ်ကသူတွေရဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့တေရကအထူးကသမားတော်ကြီးဂုဏ်သုဆောင်ပါမောက္ခဒေါက်တာရေမွန်တင့်ဝေခင်ဗျာကျွန်တော်တို့ဒီစေရနာသိန်းစန္ဒပြပွဲတွေအတွင်းအကျံဖက်ဖြုတ်ခွေးမှုတွေကြောင့်ပေါ့နော်ကလေးငယ်စိတ်တရားကြောင့်ပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခါတော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချိန်ဖြစ်စေနိုင်တဲ့စိတ်ယောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်တက်ရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွာတာကိုပြောပြခြင်းပါတယ် ကလေးငယ်လေးတွေမှာ development stage ဆိုရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့အတွက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်အနေနဲ့ဒီလိုဒီပတ်သက်မှုကြောင့်ခံစားရတဲ့စိတ်တမ်းက PTSD ပါတယ်အဲ့ဒီဟာကတပိုင်းပေါ့လေနောက်တစ်ပိုင်းကအတက်ချ်မန့်လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ထင်တွေ့မှုမိဘရဲ့အုတ်ထင်းအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြက်ပြုံးသွားတဲ့ခါမှာ သူရဲ့ရေးရှည်မှာဒီလူလေကလေးတွေကြီးတာတဲ့ခါမှာဘယ်လိုထိအောင်မယ်ဆိုတော့အဲ့ဒါတွေပြောပြခြင်းပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီအတက်စမန့်တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှောက်ပေးမှုအပေါ်မှာစရှင်းပြပေးပါလားဆရာအတက်စမန့်ဆိုတာကကလေးငယ်သားနေပြီးတော့ကြီးတဲ့အချိန်အမေတို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားတာတဲ့အခြေခံစပြီးတော့လမ်းလျ သွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတနတ်ပြစ်တာမြင်ရတယ်မိဘတွေပူဆွေးနေတယ်ထွက်ပြေးနေတယ်တချို့လည်းပေးပါတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေမှာလေအဲ့ဒါဆိုအဲ့ကလေးကကြီးလာတဲ့အခါမှာ anxiety ယောဂစိုးရိမ်တဲ့ယောဂတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်တက်ကြတဲ့ယောဂတွေဖြစ်တာနဲ့ဘာကြောင့်လဲဆိုတော့သူကအဲ့ attachment ပြုတ်ခဲ့သွားတဲ့အတွက်ကြောင့်သူ့ရဲ့ self esteem ဆိုတဲ့မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြတ်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့ခါကျတော့သူကလွယ်လွယ်ကူကူ vulnerable to other things ပေါ့လေအချို့ကလေးတွေဆိုလို့ရှိရင် main ကလေးဒီဆိုလို့ရှိရင်အဲ့ဒီမှာ vulnerable to abuse ပေါ့လေသူကဘယ်လိုဟာကိုသူကသူထိန်းသိမ်းရမယ်ဆိုတော့ခံစားချက်နည်းသွားတဲ့ခါကျတော့တခြားလူတွေကသူ့ကိုမတရားပြုကျင့်မယ်ဆိုရင်သူကသားကောင်းလို့ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy မှာဒီကလေးတွေ self esteem တက်လာအောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောင်ယုံကြည်မှုရှိတာကိုတိစောက်ပေးရပါမယ်
။ဟုတ်ကဲ့ဆယ်ဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီလိုစစ်အာဏာရှင်တွေကရုပ်မာစွာနဲ့တပ်ဖြတ်ဖြိုခွင်းတဲ့အတွက်ကြောင့်မိဘတဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးပြိုကွဲသွားတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့အခါမှာဘလို့လူမျိုးဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့တော့ခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေတော့အကုန်လုံးမှသိပြီးတော့စိတ်ပြုရှားပြီးတဲ့ကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်အဲ့ attachment မှာပြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ် unstable ဖြစ်လာမယ် mood တွေခဏအပြောင်းအလဲဖြစ်မယ်အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာ productivity လို့ခေါ်တာပေါ့လေကောင်းတဲ့ဟာဘက်ကနေပြီးတော့ပန်ပူပိတဲ့အနေထားမှာညော်နေသွားတဲ့ခါမှာကျွန်တော်ရောက်မှကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာနဲ့တို့တတ်ဖြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်။ရာရဲ့ psychological impact ကတော့အခုအချိန်ပါဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရေရှည်မှာဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အယုတ်လူတက်နေတဲ့လူငယ်လူရွယ်လေးတွေရာရှိရပါအများကြီးစိတ်ပူစားရှိပါတယ်ဆိုတော့တို့ United Nation ကလည်းပဲစစ်ပွဲဖြစ်လို့ရှိတော့ Conferencing for the to the right of the children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အတိပေးထားတယ်ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်အနေအထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင်အင်မတန်ပေါ့လေတိတိကျကျ system တစ်ခုထားပြီးတော့နောက်တစ်ချိန်မှာ rehabilitation ပေါ့လေမိဘကကလေးကိုပြန်လေထူထောင်ပြီးအစ်စ်ရောက်တဲ့ခါကြလို့ရှိရင်ကျွန်တော်တိုင်းပြည်မှာကျွန်တော်အခြေအနေကောင်းလာလို့ရှိရင်တော့ service ပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့ပြုထောင်ပေးဖို့ rehabilitate လုပ်ဖို့အများကြီးလိုပါလိမ့်မယ်
ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုညီပံ့ပိုးပေးနိုင်လဲဆရာ
လူကြီးကတော့ counseling ပေါ့နော်ကလေးတွေမှာလည်းကလေးတွေနဲ့ပတ်သက်တဲ့ counseling ကတတ်သက်ရှိပါတယ်အဲ့ဒါသူတို့ကဥပမာသူတို့ကျောင်းမှာလေသူကျောင်းပြန်တက်ပြီဆိုလို့ချင်းလည်းကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့ special care ပေးတဲ့သဘောမျိုးပေါ့တက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကကတော့သူတို့က emotionality စိတ်ခံစားမှုမှာသူတို့ရဲ့စိတ်ခံစားမှုကိုသူတို့ဘယ်လိုကင်တွဲရမလဲဆိုတော့ကိုနေရာမှာတက်ပြုံးသွားတာဖြစ်ပါတယ်ဒါကြောင့်မလို့သူတို့ကိုအဲ့ emotional stability ရအောင်စိတ်ကခံစားမှုတည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မိဘတွေအနေနဲ့ရောဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအေးကမိသားစုတွေကကိုယ့်အနေကိုယ်တော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတက်တိုင်းတော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးမှာလည်းအဲ့ဒါလုပ်ပေးထားဖို့လိုပါတယ်အပြင်မှာလည်းပဲနော်ကလေးကိုပြုစုပို့ထောင်တဲ့နေရာတွေမှာအဲ့ဒါကြီးလိုပါတယ် အဲ့တော့ကလေးတွေပေါ်သူ structure ပေးထားမယ်သူတို့အလုပ်လေးတွေပေးထားမယ်နော်ပါတခုခုအဓိပ္ပာယ်ရှိတဲ့အလုပ်လုပ်လို့ရအောင်ကလေးတွေထားမယ်တခါသူ့ပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကုတ်ကဲပြီးတော့မှလေသူကဘလို့လုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်ကြကြတဲ့ယောဂဖြစ်ချင်လည်းဖြစ်မယ်အဲ့ဒါလေးကိုဂယုစိုက်ထားပြီးတော့မှလူအပ်တဲ့ဌာနနဲ့ဆက်သွယ်ပြဖို့လိုပါတယ်။ဒါကတော့ရေရှည်မှာတော့အညာအိတ်လုဆန်လိုတာပေါ့လေ။ဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ချက်မှာအတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆိုအော်စီစီတိတ်ကိုလိုက်တဲ့သဘောပြပေါ့လေ။အဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အင်မတန်ဆုံးရှုံးမှုရှိပါတယ်။ဒီဥစားပြုမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးရတော့ဒါဖြစ်ရတာဟုတ်။အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲကျွန်တော်တိုင်းပြည်ကလူတွေတေးတေးကြီးကြီးပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့ဒါကိုကျွန်တော်တို့တက်နေတော့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တွန်းလာပြောက်ကြအောင်တွန်းမှသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေကနေပြီးတော့ပြန်လည်ပြီးတော့နလန်ထူတာနေမှဖြစ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ပတ်စင်ဂျမိုင်းကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးရအပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါစီဘာဝိုင်းလုံသားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်တော်လဲထစစ်ကောင်စီတပ်စခန်းကို KNU တပ်မဟာ9ကတက်ရောက်သိမ်းယူပြီးတဲ့နောက်စစ်တပ်ကနေလေရင်နဲ့ဘုံကျဲတိုက်ခိုက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူနေအိမ်မိလောင်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်တောလဲထစစ်ကောင်စီတပ်စခန်းကိုဧပြီလ29ရက်နေ့မှာ KNU လက်အောက်ခံတပ်KNLA တမဟာငါးကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကအဲ့ဒီဒေသမှာနေရက်ဆက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြန်လုပ်နေပါတယ်။တပ်စခန်းကိုသိမ်းတဲ့အတွက်စစ်ကောင်စီတပ်ဖက်ကဒေသခံလူထုတွေနေထိုင်တဲ့နေရာကိုပြစ်မှတ်ထားပြန်လည်တိုက်ခိုက်နေသလိုအခုလိုလှုပ်ဆောင်နေတာဟာတော်လန်ရေးအဖွဲ့အစည်းတွေကိုလူထုထောက်ခံမှုရော့နေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့ KNU တမဟာငါးရဲ့ပြောခွင့်ရဘုံမူစောကလေးတို့ကပြောပါတယ်။တန်လွင်မြကန်းပေးတလျှောက်မှာစစ်ကောင်စီတပ်ဖက်ကဧပြီလ18ရက်နေ့ကနေ28ရက်နေ့အထိဘုံကျဲတက်ခိုက်မှုတွေပြန်လုပ်တာကြောင့်ထွက်ပြေးတန်းရှောင်နေတဲ့ဒေသခံ 9,000 ကျော်ထပ်မံတိုးလာတယ်လို့လည်းငင်းချမ်းရင်အထောက်ကူပြုကွန်ရက် KPSN အဖွဲ့ထံကသိရပါတယ်။ဒါ့အပြင်ပြီးခဲ့တဲ့မတ်လ29ရက်နေ့မှာလည်းတိမူထားစစ်ကောင်စီတပ်စခန်းကို KNLA တပ်ဟန်ကတက်ကတိမ့်ပိုက်လိုက်တဲ့အတွက်စစ်ကောင်စီဘက်ကအလားတူလေရင်နဲ့ဘုံကျဲတက်ခိုက်မှုတွေဆက်တိုက်လှုပ်လာတာလည်းရှိနေပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကန်ချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်50ဆက်မနည်းမိလောင်ပြက်စီဆုံးရှုံးခဲ့ရပါတယ်။မလကုံကနေအခုဧပြီလကုန်ပိုင်းထိ SSPP DNLA တို့ပါဝင်တဲ့မြောက်ပိုင်းမာမိတ်တပ်ဖွဲ့နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်နမ်ဘူမြို့နယ်ပန်းလုံရွာမှာနေအိမ်45လုံးကျောင်းမဲမြို့နယ်ဝမ်းစာရီဦးနဲ့ဝမ်းလီရွာတွေမှာနေအိမ်70လုံးမိလောင်ပျက်စီးခဲ့တယ်လို့နမ်ဘူမြို့ကစစ်ရှောင်းကွန်ကြီးရေးဖွဲ့တွေကပြောပါတယ်။တလအတွင်းတိုင်းဒါလက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲနဲ့စစ်ရေးတင်းမာမှုတွေကြောင့်စစ်တပ်သည်ဒေသခံရွာသား 2,000 ကျော်ရှိတယ်လို့လည်းသိရပါတယ်။ NCA လက်မှတ်ရေးသူးသားတဲ့ RCSS နဲ့မြောက်ပိုင်းမှာမိတ်တပ်တွေဟာ2022နှောင်းပိုင်းကစပြီးကနေ့ထိစစ်ရေးတင်းမာလာခဲ့ကြတာဖြစ်ပါတယ်။
ချင်းပြည်နယ်မင်းတပ်မြို့မှာစစ်အနာရှင်စန့်ကျင်ရေးစာနာပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဧပြီလ29ရက်နေ့မှာထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ညနေပိုင်းအထိပစ်ခတ်မှုမှာစစ်ကောင်စီဘက်က3ယောက်ကြဆုံးမှုရှိတယ်လို့ကာကွယ်ရေးတပ်ဖက်ကပြောပါတယ်။ညနေပိုင်းလောက်မှာနှစ်ဖက်အဖွဲ့တွေတွေ့ဆုံညှိနှိုင်းချက်အရစစ်တပ်ဖက်ကဖမ်းဆီးထားသူ5ဦးကို
ပြန်လွတ်ပေးခဲ့တယ်လို့ပြည်သူ့ကာကွယ်တပ်ဖက်ကဝိုင်းပတ်ပိတ်ဆို့ထားတဲ့မြန်မာစစ်တပ်ထိပ်ပိုင်းအရာရှိတအူးအပါအဝင်စစ်တပ်တချို့ကိုလမ်းဖွင့်ပေးခဲ့ပါတယ်ဧပြီလ၂၆ရက်နေ့ကလည်းမင်းတပ်မျိုးအဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်သားတွေကိုမင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်တအူးတိစု
ပြည်မှုရုံးမှာဧပြီလ၂၅ရက်နေ့မနေ့ပိုင်းမှာဘုံတလုံးပောက်ကွဲခဲ့ပါတယ်မြို့နယ်ပညာရေးမှူးရုံးဥတ္တရိုင်းအတွင်းဘက်မှာရှိတဲ့ရုံးမြင့်နဲ့စာရှိမှာအမျိုးမျိုးမသိရတဲ့ဘုံတလုံးပောက်ကွဲခဲ့တဲ့အတွက်ကြောင့်ရုံးခံပြင်ပေါက်တကလီဂန်မှာ၆၆ကွဲရွာပြီးလူသိခိုက်ဖြစ်ပေါ်မှုမရှိဘူးလို့တွားရောက်ကြည့်ကြည့်ခဲ့တဲ့ရေးမြူခံသူကဆိုပါတယ်။ဒါပြင်ရေးမြူနဲ့အပေါ
ဒီနေ့မနက်စောပိုင်းကသွေးရှိရတဲ့အတွက်တက်ဆိုင်ရာကိုတန်ကြာအသိပေးခဲ့ရမှာရေမြူလုံချုံရေးတပ်ဖွဲ့တွေကလာရောက်ဖြိုးသိမ်းခဲ့တယ်လို့အပေါ်ကြီးရရက်ကြီးဖွဲ့ဝင်တို့ကဆိုပါတယ်။
ပြောင်းရွှေ့ခိုင်းတဲ့အတွက်နေအိမ်71အင်းဂျင်ရွာကိုမကြသေးမီကပြောင်းရွှေ့ခဲ့ရပါတယ်။အဲ့ဒီဂျန်တော်ကျေးရွာမှာစုစုပေါင်းနေအိမ်69လုံးရှိပြီးပင်လယ်နဲ့နီးတဲ့အတွက်ရေလုံငန်းနဲ့မွေးမြူရေလုံငန်းလောက်ကင်ကြပြီးဧပြီလ23ရက်နေ့ကနေအိမ်အလုံးပြောင်းရွှေ့ရမယ်လို့မြို့နယ်အာဏာပိုင်တွေကအမိန့်ထုတ်ထားတယ်လို့ကျေးရွာသားတွေကပြောပါတယ်။ဂျန်တော်ရွာကိုအာဏာပိုင်တွေကအခုလိုပါကြော
ို့မြို့နယ်အနာပိုင်တွေကပြောဆိုနေတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကရင်ပြည်နယ်ဖားပုံခရိုင်ကမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ28ရက်နေ့မှာသိမ်းပိုက်လိုက်တဲ့တနေ့တည်းမှာပဲတန်လွေမြစ်ကန်အနီးကကရင်ကျေးရွာတွေကိုစစ်ကောင်စီတပ်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
ကရင်ပြည်နယ်ဖားဖွန်ခရိုင်ထိုင်းမြန်မာနယ်စပ်အနီးတောင်တွင်မြစ်ကမ်းဘေးကတောလဲထမြန်မာစစ်ကောင်စီတပ်စခန်းကိုဧပြီလ28ရက်နေ့မနက်စောစောချိန်လောက်မှာ KNU တပ်မဟာ9ကတိုက်ခိုက်သိမ်းယူမိရှို့ခဲ့ပြီးနေ့လယ်ပိုင်းချိန်လောက်မှာစစ်လေရင်တွေလာရောက်ပြက်ခတ်ခဲ့တာရှိတယ်လို့တပ်မဟာ9ပြောခွင့်ရဘဒူမမန်းကခုလိုပြောပါတယ်
ဒီလေရင်နဲ့တောင်းပြစ်ကြတယ်ဇေတနာရီကျော်လောက်မှာလာပြီးတော့တိုက်ခတ်တာတွေရှိနေပါတယ်ပေါ့။အခြေခံကတော့ရှိရပြီပေါ့။ဒီကြီးရင်တိုက်ခိုက်မှုကကျွန်တော်တို့ဒီစစ်သားတွေအပေါ်မှာမဟုတ်ဘဲနဲ့ရွာသားတွေနဲ့ကြီးရွာတွေအပေါ်မှာတိုက်ပြီးတော့ပြစ်ချတာမျိုးဖြစ်မှာတော့ကျွန်တော်တို့အများကြီးစိုးရိမ်တယ်
။ဒီလိုလေချောင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့လို့ကြီးရွာတွေပဲထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူး။တန်လွင်မြစ်တစ်ဖက်ကထိုင်းနိုင်ငံဘက်မှသာရွာတွေရှိပြီးတင်းစီခံထားရတဲ့စစ်ကောင်စီစခန်းတဝိုက်မြမဘက်အချမ်းမှာရွာတွေမရှိလို့ဒုက္ခတွေမရှိသေးဘူးလို့ကရင်ဒုက္ခတွေကော်မတီဥက္ကဋ္ဌစောရောဘတ်ထွေကခုလိုပြောပါတယ်
။အနည်းနာမှာရွာမရှိခဲ့ဒီရတဲ့ပက်ကောင်ပဲဆိုင်ရစီရယ်။ဘယ်လိုရလဲရမရှိဘူးရ။ညာနဲ့တော်တော်ဝေးတယ်
စစ်အာဏာသိမ်းမှုကိုမထောက်ခံသလိုလူထုတွေရဲ့ဆန္ဒပြမှု CDM လှုပ်ရှားမှုတွေမှာတပ်မဟာ9အနေနဲ့တရားဒီရပ်တည်နေတဲ့အကြောင်းပြသချင်လို့အခုလိုတပ်မတော်စစ်ကောင်တွေကိုတိုက်ခိုက်ရတာဖြစ်တယ်လို့တပ်မဟာ9စီရေးချုပ်ဝမှုကြီးစောကလေးတို့ကခုလိုပြောပါတယ
်ဒီအာဏာသိမ်းတာကိုလည်းကျွန်တော်မထောက်ခံဘူးနော်အထူးသဖြင့်ဒီလူထုကနေပြီးတော့လှုပ်နေတဲ့ဒီဟိုစာပေါ်လေးဆန္ဒပြမှုတို့ဒီ CDM လှုပ်ရှားမှုတို့ပါလို့ပေါ့လေကျွန်တော်တို့နေရကအဲဒီလှုပ်ရှားမှုကိုကျွန်တော်ထောက်ခံတယ်ထောက်ခံတော့သူတို့ကလူတို့ရဲ့အဲဒီလိုလှုပ်တာရဲ့အပေါ်မှာကျွန်တော်တို့ကတစ်ဖက်တစ်လမ်းကနေပြီးတော့လူတို့နဲ့ရည်တည်မှုဆိုတဲ့အပိုင်းမှာကျွန်တော်တို့ကစာရီးလူတို့နဲ့ရှိတဲ့အကြောင်းကိုကျွန်တော်တို့ပြရတဲ့အနေနဲ့လည်းပဲကျွန်တော်တို့ကလောရတာဖြစ်တာပေါ့
ပြီးခဲ့တဲ့မလကောင်ပိုင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုတပ်မဟာ9တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့လေကြောင်းထိုးစစ်တွေအပါအဝင်တိုက်ပွဲကြောင့်နေရထွက်ပြေးတိမ်းရှောင်နေရသူပေါင်း2000ဝန်းကျင်လောက်တောသွင်းမှာပုန်းခိုနေထိုင်ကြရတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင
်။ဆက်ပြီးတော့ဧပြီလဇန်ပိုင်းမှာပြည်ထောင်စုကိုစားပြုလွှတ်တော် CRPH ကနေ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းကြေညာခဲ့ပါတယ်။အဲ့ဒီအစိုးရအဖွဲ့မှာရှမ်းနဲ့ရခိုင်နိုင်ငံရေးပါတီတွေပါဝင်ထားတာကိုမတွေ့ရပါဘူး။အဲ့ဒီပေါ်ရှမ်းတိုင်းသားတွေကြားမှာဘယ်လိုမြင်ပါသလဲ။နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
ชันไดนามยาดิโมคราซีอภิเผยชุดเอสเอ็นเอลดีอนีเนี่ยเอ็นเอลดีโกท่องโกยากุสเซชิคุนิกเรกาไม่แพ้อภิเผยซีเจเลตเวลาเคเรปาร์ตี้ဖြစ်ပါတယ်ဒါပေမဲ့အခုလို့
ဆိုင်လက်ကရှမ်းပါတာစကားနဲ့အခုလိုပြောပါတယ်ဘာဒီမှာဟုတ်ပဲလားတဲ့အန်ယူဂျီပေါ်မှာနဲ့တဲ့ဒီမှာနဲ့တဲ့အန်ယူဂျီဖွဲ့စည်းလိုက်တာကိုကျွန်တော်တို့ကြိုးဆိုပါတယ်သူပေမဲ့တိုင်းသားတွေမျှော်လင့်ထားတာနဲ့ထပ်သူမကြသေးတဲ့အတွက်ကြားကောင်းပါတီအနေနဲ့မပါဝင်သေးတာဖြစ်ပါတယ်ပရမပိုင်းထိတော့တိုင်းသားတွေရဲ့စံတာနဲ့ကန့်ညီနေပါတယ်ဒုတိယပိုင်းမှာမှတိုင်းသားတွေရဲ့စံတာမ Tamara Apawin, Ditang Su Wunji Sang A U, Wunji San Uru Ne Pwesi Tajau, Ebrala Sachoye Nima CRPH Gani Jinyan Lai Pare, Shanlan Na Gain Tapwe Tukhu Pite RCSS SSE Garo, Amyoda Ninyuye Soya Apwe Ma Apawin Bupang Pu Adwe, PPST Ma Taman Suenweya O Melu, PPST Ya Yi Oga Tare Pite, Bochup Jiyo Suka, Shamba Da Zagane Akku Lu Pyo Bare,
CRPH မှာကNLD ကိုဆလဲတွင်နဲ့ဖွဲ့စည်းလာတာဖြစ်တယ်လို့NUG မှာလည်းNLD တွေပဲပါနေတယ်။ဒါပေမဲ့သူတို့ကနှစ်ထောင်ရှစ်ကိုဖျက်သိမ်းကြောင်းကြေညာထားတဲ့ဒီအပေါ်အခိုင်အမာထောက်ခံကြောင်းပဲအဖွဲ့အစည်းပဲပါဒီမှာစာထုတ်ပြန်ထားတာမှတွေ့ရတော့ထူးခြားချက်တစ်ခုဖြစ်နေတယ်။ဒါကြောင့်ဒီNUGထဲကိုကျွန်တော်တို့ချက်ချင်းပါဝင်ဖို့ဆိုတာမဖြစ်နိုင်သေးပါဘူး။
ကျွန်တော်တို့အနေနဲ့ဆောင်ကြည့်ပြီးPPST အနေနဲ့ထပ်ပြီးဆွေးနွေးတွားရအောင်မှာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရNUGမှာရှမ်းပါတီနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေမပါဝင်သေးပေမဲ့ကာကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးနဲ့ဖက်ဒရယ်ပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးတို့ကရှမ်းပြည်နယ်သားတွေဖြစ်ကြပါတယ်။ ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်တောလေထားစစ်ကောင်စီတပ်စခန်းကိုKNU တပ်မဟာ9ကတက်ရောက်တင်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသနဲ့ကန်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တလအတွင်းလူနေအိမ်90ထပ်မံနဲ့မိလောင်ပျက်စီးဆုံးရှုံးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းသတင်းတော့အစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။ ဒီမှာနိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနေနေပြီးမဲ့စစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမြို့ရွာတွေမှာပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေပါတယ်။လုံခြုံရေးတင်းကြပ်တဲ့ရန်ကုန်မြို့တွင်းကမြောက်ကလာတာမွေအပြင်စစ်အုပ်ချုပ်ရေးကြီးညာထားတဲ့လိုင်းသာမြို့နယ်တွေမှာလည်းဖျောက်ကြားသပိတ်တွေပြုလုပ်ခဲ့ကြပါတယ်။ရွှေပြည်သာတိုက်ကြီးကမာရော့လိုင်းတန်လင်းမြို့နယ်တွေမှာလ တပေါင်းစုစားတဲ့တပိတ်စစ်ကြောင်းတွေလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်ဒါပြင်ဖကန့်တဝဲကြောင်းမဲကလေးပကံညာဦးမျိုးတွေမှာလည်းလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်ရွှေဘူမိုးကောင်ကုတ်ခိုင်မုံရမျိုးတွေမှာတော့ပျောက်ကြားတပိတ်လူမဲတပိတ်တွေကိုလှုပ်ခဲကြပါတယ်တစ်ချိန်တည်းမှာပဲမကွေးလီတန်းနဲ့မိထီလာတွေရဲ့စခန်းတွေကိုရှော့တိုက်ဒုံးနဲ့ပစ်ခတ်ခံရတယ်လို့ဒီကနေ့ပြုလုပ်တဲ့စစ်ကောင်စီပြန်ကြားရေးသတင်းစာရှင်းလင်းပွဲအတွင်းမှာအတည်ပြုပြောကြားခဲ့ပါတယ်ဒီမနက်ကမှလာမဲ့လာတဲ့အတွင်းလူတွေတန်းနဲ့ချီပြီးတော့စားနေရိတ်ခါအခက်တွေ့နိုင်တယ်လို့ကမ္ဘာစားနေရိတ်ခါအဖွဲ့ WFP ကသတိပေးလိုက်ပါတယ်။လာမဲ့6လအတွင်းခမန်းကြီးလူကြီး3သန်း4သိန်းလောက်အထိဟာအစားအသောက်မလုံလောက်တဲ့အခြေအနေကိုစိုးရင်ပွဲရအဆင့်ရင်ဆိုင်ရနိုင်တယ်လို့ WFP ကခမန်းထားပြီးတော့သူကိုယ်တိုင်နဲ့တခြားဖွဲ့စည်းတဲ့စီကအကူအညီလိုလာနိုင်ပါတယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဒုတိယညင်ကြားရေးမှူးက AP သတင်းဌာနနဲ့မေးမြန်းခန်းအတွင်းမှာပြောကြားခဲ့ပါတယ်။ဒီညာစီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Charles Jamock ဖြစ်ပါတယ် View American အတန်ရဲ့ဂျာတော်ရင်းနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ 31, 32 နဲ့ 51 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice